Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့အမေရိကန်တန်ရဲ့2016ခုနှစ်မေလ20ရက်တောက်ကြနေညပဲအစီအစဉ်တွေစတင်နေပါပြီ။လိုင်းဒိုမီတာ24 25နဲ့32တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွာညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပဲသတင်းတွေကိုရှားဖောင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါ။ကြာတာပရင်းကပြတ်ကျသွားတဲ့ Egypt Air ခီးတင်လေယာဉ်ရဲ့အပျက်စီးအပိုင်းအစတွေကိုတွေ့ပြီလို့ Egypt စစ်ဘက်ကကြေညာပါတယ်။တိုင်ဝမ်ကျွန်းကလွတ်လပ်ရေးရဖို့လှုပ်လာမဲ့ပေါ်တရုတ်ကသတိပေးလိုက်ပါတယ်။တောင်တရုတ်ပင်လယ်ရေပယ်နဲ့အငင်းပွားမှုအရေးတရုတ်ဘက်ကထောက်ခံတဲ့နိုင်ငံ40ကျော်ရှိပြီလို့တရုတ်ကပြောပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိတန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။အခုမှနဲ့နားဆင်ကြရမယ့်မြန်မာပြည်ဆိုင်ရာသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အာဆီယံရုရှားထိပ်သီးဆွေးနွေးပွဲစီဝေးပွဲတက်ရောက်ဖို့အတွက်ရုရှားကိုရောက်နေတဲ့သမ္မတဦးထင်ကျော်ဟာရုရှားသမ္မတနဲ့နှစ်နိုင်ငံကြားကိစ္စရပ်တွေကိုဘာတွေဆွေးနွေးဖြစ်ခဲ့ပါသလဲ
။ဒီကတော့ကျွန်တော်တို့ရင်းချင်းမှုနဲ့စီဝါရေးဆိုင်ရာနောက်ရုရှားနိုင်ငံရဲ့ investment တွေဒီမှာနိုင်ငံလာရောက်ပြီးဒီနည်းနဲ့နောက်ပြည်ထောင်စုက
သမရယုံဝင်ကြီးဌာနပြောခွင့်ရသူဦးဇော်ထေးရဲ့ပြောပြချက်ကိုနားဆင်ရပါမယ်။1982ခုနှစ်နိုင်ငံသားဥပဒေနဲ့အညီနိုင်ငံသားစီစီရေးလုပ်ငန်းတွေဦးစားပေးဆောင်ရွက်သွားဖို့ရှိတဲ့အကြောင်းလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနဝင်ကြီးရဲ့ပြောကြားချက်ကျွမ်းကျင်လှုပ်သားရှားပါမှုနဲ့လုပ်ငန်းခွင်ထိခိုက်အန္တရာယ်တွေနဲ့လေလွင့်မှုတွေအကြောင်းနဲ့အတူနိုင်ငံတကာသတင်းလွှာထဲမှာတော့ရေခဲတောင်ပြိုကျမှုနဲ့အေဝရက်တောင်တက်လုပ်ငန်းတွေအကြောင်းကိုနားဆင်ကြားရမှာပါ။အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ရှားဖောင်တို့ကကြီးညာပါမယ်ရှင
်။ပြတ်ကျသွားတဲ့ Egypt Air လေကြောင်းလိုင်းခီးစဉ်အမှတ်104ခီးတင်လေယာဉ်ကအပျက်စီးအပိုင်းအစတွေကိုမြေထဲပင်လယ်ထဲမှာတွေ့ရပြီလို့ Egypt နိုင်ငံကပြောပါတယ်။ခီးတင်လေရဲ့ပစ္စည်းတွေနဲ့လေယာဉ်ပျက်စီးအပိုင်းအစတွေရေထဲမျောနေတာကိုတွေ့ရပြီလို့အီဂျစ်ကြီးတပ်ပြောခွင့်ရဗိုလ်မှူးချုပ်မိုဟာမက်ဆာမီယာကသူ့ရဲ့ Facebook မှာဒီကနေ့တင်ထားတဲ့ထုတ်ပြန်ချက်မှာပြောထားတာပါခနာကိုအစိပိုင်းတစ်ခုထိုင်းကုန်တစ်လုံးနဲ့ခရီးဆောင်လက်ဆွဲအိတ်တွေကိုရေဒါမြင်ကွင်းကနေလေယာဉ်ပျောက်သွားတဲ့နေရာရဲ့တောင်ဘက်မလန့်မကန့်မှာအီဂျစ်အာဏာပိုင်တွေတွေ့ထားပြီလို့ဂရိတာဝန်ရှိသူတွေကအေသင်မြို့တော်မှာပြောပါတယ်ဂျာဇာဘရီနီကပြတ်ကျသွားတဲ့ Egypt Air ခီးတင်လေယာဉ်ရဲ့အဓိကအပိုင်းအစတွေကိုတွေ့ရဖို့မြေထဲပင်လယ်ထဲမှာရှာဖွေရေးအဖွဲ့တွေပိုက်ဆိုင်တိုက်ရှာနေကြတာပါလူ66ယောက်ပါသွားတဲ့လေယာဉ်ဟာပါရီမြို့တော်ကနေကိုင်ရိုမြို့တော်ကိုပြန်တန်းနေချိန်တွင်အီဂျစ်ကံယူရမ်းမြောက်ဘက်မှာရေဒါမြင်ကွင်းကနေပျောက်သွားတာပါလေယာဉ်ပျက်ကျရတဲ့အကြောင်းရင်းကိုတော့အခုချိန်ထိအတိအကျမသိရသေးပါဘူးလေယာဉ်ပျက်ကျတဲ့ဖြစ်ရပ်စုံစမ်းစစ်ဆေးမှုမှာကူညီဖို့အတွက်ပြင်သစ်စုံစမ်းစစ်ဆေးရေးမှု၃ဦးနဲ့ Airbus လေယာဉ်ကုမ္ပဏီကကျွမ်းကျင်ပညာရှင်တဦးတို့ဒီကနေ့မနေ့အစောပိုင်းကကိုင်ရိုမြို့တော်မှာရောက်သွားပါပြီပျောက်ဆုံးလေယာဉ်ကိုရှာဖို့အီဂျစ်နဲ့ဂရိနိုင်ငံတွေကလေယာဉ်နဲ့ရေယာဉ်တွေကိုလွှတ်ထားတယ်လို့ပြင်သစ်အဖွဲ့တွေလည်းပူးပေါင်းပါဝင်မယ်လို့ခန့်မှန်းထားပါတယ်အမေရိကန်ကလည်းကင်းထောက်လေယာဉ်ဒဇင်းပို့ထားပါတယ်
2014ခုနှစ်မှာချီဘော့မြို့လေးမှာဘိုကိုဟာရမ်စစ်သွေးကြွတွေကနေပြန်ပေးဆွဲသွားတဲ့မိန်းကလေးတွေထက်ကဒုတိယမြောက်မိန်းကလေးကိုကယ်တင်လိုက်တဲ့ဆိုတဲ့နိုင်ဂျီးရီးယားစစ်ဘက်ရဲ့အပြောကိုတက်ကြွလှုပ်ရှားသူတွေကပြန်ညင်းနေပါတယ်။ဆာရာလူကတ်ဆိုတဲ့မိန်းကလေးကိုဘော်နိုပြည်နယ်ဒမ်ဘွာဒေသကနေကြာတာပရင်းကကယ်တင်ခဲ့တယ်လို့နိုင်ဂျီးရီးယားစစ်ဘက်ကဒီကနေ့ပြောတာပါ။အဲ့ဒီမိန်းကလေးဟာချီဘော့အစိုးရအလဲတန်းကျောင်းကနေစစ်သွေးကြွတွေဖမ်းသွားတဲ့116ယောက်ထဲကတယောက်ဖြစ်တယ်လို့ဆိုတာပါဒါပေမဲ့လည်းဖမ်းသွားတဲ့အထဲမှာလူကာဆိုတဲ့နာမည်နဲ့မိန်းကလေး၂ယောက်ပါပြီးအခုဆာရာလူကာဟာအဲ့ဒီ၂ယောက်ထဲကမဟုတ်ဘူးလို့မိန်းကလေးငယ်လွတ်မြောက်ရေးတက်ကြွလှုပ်ရှားတဲ့အဖွဲ့ရဲ့ဥက္ကဋ္ဌရဂူဘူးအန်ကေကီက VOA ကိုပြောပါတယ်သူစီမှာမိဘ115ယောက်ရဲ့အထောက်အထားတွေရှိပြီးအခုမိန်းကလေးဟာချီဖို့ကြောင်းသူမဟုတ်ဘူးလို့သူကပြောပါတယ်ရှင်
တိုင်ဝမ်ကျွန်းကလွတ်လပ်ရေးရဖို့လှုပ်လာမဲ့အရေးပေါ်တရုတ်ကသတိပေးလိုက်ပါတယ်။တိုင်ဝမ်ရဲ့ပထမဆုံးအမျိုးသမီးသမ္မတကျန်သစ်စာချိန်ဆိုပြီးလို့နိုင်ပိုင်းအတွင်းမှာပဲတရုတ်ရဲ့သတိပေးချက်ထွက်လာတာပါ။ဒီကြားလွတ်လပ်ရေးအတွက်လှုပ်လာမယ်ဆိုရင်တိုင်ဝမ်ရေးလက်ကြားမှာငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးရှိဖို့မဖြစ်နိုင်ဘူးလို့တရုတ်နိုင်ငံတိုင်ဝမ်ရေးရာယုံရဲ့ထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်။တိုင်ဝမ်ရေးလက်ကြားမှာငြိမ်းချမ်းဖို့ရာငြိမ်းချမ်းစွာဖြစ်ထွန်းမှုနဲ့ရေးလက်ကြားဖြတ်ဆက်ဆံရေးငြိမ်းချမ်းစွာဖြစ်ထွန်းမှုတို့အတွက်လွတ်လပ်ရေးဟာအကြီးမားဆုံးအန္တရာယ်ဖြစ်တယ်လို့ထုတ်ပြန်ချက်ကဆိုပါတယ်။တိုင်ပေမြို့မှာလုပ်တဲ့ကျန်းသစ်စာချိန်ဆိုပွဲမိန်ကွန်းမှာတော့သမ္မတသစ်ဆိုင်အင်ဝမ်ကတရုတ်နဲ့အပြုသဘောဆောင်တဲ့ဆွေးနွေးပွဲလုပ်ဖို့တောင်းဆိုပါတယ်။ရေလေကြားတစ်ဖက်တစ်ချက်ကအစိုးရနှစ်ခုအနေနဲ့နှစ်ဖက်စလုံးကလူထုတွေရဲ့အကျိုးစီးပွားအတွက်အတိတ်ကဖြစ်ရပ်တွေကိုဘေးဖယ်ပြီးအပြုသဘောဆောင်ပြောဆိုရပါမယ်လို့သမရဆိုင်ကပြောပါတယ်။ဒီနေ့အစောပိုင်းကလုပ်တဲ့ရွေးကောက်ပွဲမှာတိုင်ဝမ်ကျွန်းလွတ်လပ်ရေးကိုလူလာတဲ့ဆိုင်ရဲ့ Democratic Progressive Party DPP ကအပြတ်အသတ်အနိုင်ရခဲ့တာပါ။လွန်ခဲ့တဲ့၈နှစ်အတွင်းတရုတ်အစိုးရနဲ့ဆက်ဆံရေးထူထောင်ခဲ့တဲ့ Nationalist Party KMD ကို DPP ကအနိုင်ရလိုက်တာဖြစ်ပါတယ်။
ပြီးခဲ့တဲ့နှစ်နိုဝင်ဘာလက Paris မြို့အကြမ်းဖက်တိုက်ခိုက်မှုမှာပါဝင်သူအဖြစ်အဓိကတန်တရားရှိနေသူ Salahad Eslam ဟာပါရီမြို့တော်မှာသူ့ကိုဒီကနေ့ပထမဦးဆုံးတရားရုံးတင်စစ်ဆေးတာမှာတရားသူကြီးတွေကိုစကားမပြောခဲ့ပါဘူး။လူ130တေဆုံးခဲ့ရတဲ့ပြီးခဲ့တဲ့နိုဝင်ဘာလ ပါရီမြို့တော်ကိုတိုက်ခိုက်ခံရမှုနဲ့ဆက်ဆက်ပြီးအကြမ်းဖက်ဝါဒဆွဲကင်တိုက်ခိုက်မှုလူသက်မှုတွေနဲ့သူ့ပေါ်တရားစွဲဆိုထားတာပါအသက်28နှစ်အရွယ်မော်ရိုကိုနိုင်ငံဘွားပြင်သစ်နိုင်ငံသားအဒက်ဆလန်ဟာအခုချိန်ထိဆိုရင်အကြမ်းဖက်ဝါဒဆိုင်ရာဆွဲချက်ပေါင်း6ခုနဲ့ရင်ဆိုင်နေရပါတယ်ဒါဟာပြင်သူ့ကိုပြီးခဲ့တဲ့လကဘယ်လ်ဂျီယံနိုင်ငံကနေပြင်သစ်နိုင်ငံကိုလွှဲပြောင်းခဲ့ပြီးနောက်ပိုင်းပထမဦးဆုံးတရားရုံးတင်စစ်ဆေးတာဖြစ်ပါတယ်လုံခြုံရေးအခိုင်အမာကြားထားပြီးတော့ဆလဗ်အဒက်စလမ်ကိုတရားရုံးတဲ့ခမမြန်ပဲခေါ်သွားပါတယ်ပါရီမြို့တော်မှာတိုက်ခိုက်ခံရမှုမှာသူပါဝင်တဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးအခုချိန်အထိရှင်းရှင်းလင်းလင်းမသိရသေးပါဘူးသူနဲ့ညီအကိုတော်စသူဘရာဟင်အပါဝင်တခြားတိုက်ခိုက်သူတွေလိုပဲသူ့ကိုသူအသေးခံဖောက်ခွဲမဲ့အစီအစဉ်ကိုအဒက်စလမ်ကစွန့်လွတ်ခဲ့တယ်လို့ပြင်သစ်အစိုးရရှေ့နေတူကဆိုပါတယ်ဘရာဇီးလစိတ်နဲ့မြေအောက်ယထာဘူရာယုံကိုမတ်လကတိုက်ခိုက်ခဲ့သူတွေနဲ့အဒက်စလမ်ကြားမှာလည်းအဆက်ဆက်ရှိပါတယ်သူဟာလေးလကြာတင်းရှောင်ပုံအောင်နေပြီးဘရာဇီးမျိုးတော်ကိုဘုံခွဲတိုက်ခိုက်မှုဖြစ်မဖြစ်ခင်လေးမှာပဲသူ့ကိုဖမ်းဆီးမိခဲ့တာဖြစ်ပါတယ်ရှင်
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 585နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့တောက်ကြညာပဲတရင်တွေကိုတရားဆက်လက်ထုတ်လွှင့်နေပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်နဲ့အရှေ့တောင်အရှေ့နိုင်ငံများအာဆီယံဖွဲ့ဝင်10နိုင်ငံကခေါင်းဆောင်တွေဆိုချီမြို့မှာဒီကနေ့ထိပ်သီးအစည်းအဝေးကျင်းပပါတယ်။ဒီထိပ်သီးအစည်းအဝေးအတွက်အာဆီယံခေါင်းဆောင်တွေရုရှားနိုင်ငံကိုရောက်လာတာဟာနိုင်ငံတကာမျက်နှာစာမှာရုရှားအနေနဲ့မိတ်ဆွေနိုင်ငံတွေရှိသေးတယ်ဆိုတာကိုပြဖို့အခွင့်အရေးတရက်ဖြစ်ရုရှားကရယူလာပါ။ယူကရိန်းပြည်ပခါကြောင့်အနောက်နိုင်ငံတွေနဲ့ရုရှားကြားဆက်ဆံရေးကအေးဆက်နေတာဖြစ်ပါတယ်။အနောက်နိုင်ငံတွေကတန်ခတ်ရေးယူလာတွေချမှတ်ခဲ့ခြင်းကလေးကနိုင်ငံတကာအဓိကစည်းဝေးပွဲတွေကိုအင်ရှင်ဖြစ်လက်ခံကျင်းပဖို့ရုရှားအနေနဲ့အခွင့်အလမ်းအနည်းအကျဉ်းပဲရခဲ့ပါတယ်။ဒီကနေ့ပြီးဆုံးတဲ့နှစ်ရက်ကြာထိပ်သီးအစည်းအဝေးမှာအဓိကဆွေးနွေးတဲ့အထက်ဗီယက်နမ်၊ထိုင်းနဲ့မြန်မာလိုအာဆီယံဖွဲ့ဝင်နိုင်ငံတွေနဲ့ရုရှားနိုင်ငံကြားဆက်ဆံရေးကိုတည်ဆောက်ဖို့အဓိကဦးတည်ပါတယ်။ဒီချိန်ထဲမှာပဲအမေရိကန်ပြည်ထောင်စုနဲ့ဥရောပနိုင်ငံတွေဘက်ကလည်းလှမ်းကြည့်ထားတဲ့သဘောမျိုးပါပါတယ်။အာဆီယံနိုင်ငံတွေထဲမှာထွန်းသစ္စာဈေးကွက်ဖြစ်တဲ့အင်ဒိုနီးရှားလိုနိုင်ငံမျိုးပါတယ်လို့စင်ကာပူလိုချမ်းသာတဲ့နိုင်ငံမျိုးလည်းပါနေတာပါ။ဒါပေမဲ့အာရှဒေသစီးပွားရေးအင်အားကြီးနိုင်ငံတွေဖြစ်တဲ့တရုတ်၊ဂျပန်နဲ့အိန္ဒိယတို့တော့မပါပါဘူး။ထိပ်သီးအစည်းအဝေးအတွင်းရုရှားသမ္မတဗလာဒီမီယာပူတင်နဲ့မြန်မာသမ္မတဦးထင်ကျော်တို့ကြာတာပရိနေကတီးခြားစီတွေ့ဆုံပါတယ
်။တောင်တရုတ်ပင်လယ်ရေပြင်နှင်နမိတ်ပိုင်ဆိုင်မှုအငင်းပွားနေတာနဲ့ပတ်သက်ပြီးတရုတ်နိုင်ငံကိုထောက်ခံကြောင်းလူသိရှင်ကြားပြောထားတဲ့နိုင်ငံပေါင်း40ကျော်ရှိထားပြီးတော့ထောက်ခံတဲ့နိုင်ငံတွေထပ်တိုးလာလိမ့်မယ်လို့တရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရဟွာချွန်ယင်းကတောက်ကြတဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်ရှင်
။我相信呢，只要任何不带不抱有任何政治私利或者呢不带有任何偏见的
နိုင်ငံရေးရပဲလိုက်မှုမရှိတဲ့နိုင်ငံတွေဟာတောင်တရုတ်ပင်လယ်အရေးတရားနည်းလမ်းအတိုင်းဖြစ်ဖို့တရုတ်ရဲ့ယက်တီချက်ပေါ်ထောက်ခံမယ်ဆိုတာယုံကြည်ပါတယ်လက်ရှိအချိန်ထိသိထားသလောက်ဆိုရင်ဒီကိစ္စနဲ့ပတ်သက်လို့တရုတ်နိုင်ငံပေါ်ထောက်ခံကြောင်းလူသိရှင်ကြားကြေညာချက်ထုတ်ပြန်ထားတဲ့ဒါမှမဟုတ်ယက်တီချက်ကိုပြောထားတဲ့နိုင်ငံပေါင်း40ကျော်ရှိနေပါပြီဒီထက်မှာတိတ်အရေးပါတဲ့အဖွဲ့တစ်ခုဖြစ်တဲ့အာရအဖွဲ့ချုပ်လည်းပါပါတယ်အချင်းကြလာရာနဲ့အမြတောင်တရုတ်ပင်လယ်အရေးမှာတရုတ်နိုင်ငံအတွက်တရားမျှတမှုရှိစေဖို့ရာတရုတ်နိုင်ငံရဲ့ယက်တီချက်ကိုထောက်ခံပါတယ်လို့ပြောတဲ့နိုင်ငံတွေပိုပိုပြီးများလာမှာပါလို့ဟွာချွန်ညင်းကပြောတာပါစွမ်းအင်အရင်းမြစ်ပေါ်ရွှေဝါတဲ့တောင်တရုတ်ပင်လယ်ရေနယ်နိမိတ်တစ်ခုလုံးနီးပါးကိုသူတို့ပိုင်တယ်လို့တရုတ်ကပြောထားတာပါအဲ့ဒီရေချောင်းဖြတ်ပြီးနေ့စဉ်ကုန်တွေ့ကူးတန်းရောင်းဝယ်တဲ့တန်ဖိုးဟာဒေါ်လာဘီလီယံ9000ကျော်ရှိပါတယ်ဖိလစ်ပိုင်ဘရူနိုင်းဗီယက်နမ်မလေးရှားနဲ့ထိုင်ဝမ်တို့ကပိုင်ဆိုင်တယ်လို့ပြောထားတဲ့ရေပြင်းနယ်နိမိတ်တွေလည်းရှိပါတယ် The HMO အခြေဆိုင်အငင်းပွားမှုဖြည့်ရှင်ရေးဆိုင်ရာတရားရုံးမှာဖိလစ်ပိုင်ကတင်ပြထားတာကိုတရုတ်ကအသိမှတ်မပြုပါဘူးဒီအငင်းပွားမှုကိုနိုင်ငံချင်းပဲဖြည့်ရှင်သင့်တယ်လို့တရုတ်ကပြောထားပါတယ်ရှင်
အာရှဒေသမှာရည်သွေးပြည့်တဲ့အခြေခံဆောက်အုံတည်ဆောက်ရေးရင်းနှီးမြှုပ်နှံမှုဂျပန်ဝန်ကြီးချုပ်ရှင်ဆိုအဘကတွန်းအားပေးနေတဲ့ကိစ္စဟာနောက်သတင်းဖတ်ကြရင်ဂျပန်နိုင်ငံမှာကျင်းပမဲ့ G7 ဆက်မှုထိပ်သီး9နိုင်ငံစည်းဝေးမှာအဓိကဆွေးနွေးမဲ့အကြောင်းအရာတွေကတခုဖြစ်မယ်လို့ခန့်မှန်းထားပါတယ်။ဒါမဲ့9နှစ်တွင်းအာရှဒေသအခြေခံဆောက်အုံတည်ဆောက်ရေးအတွက်ရန်ပုံငွေဒေါ်လာဘီလီယံ130သုံးစွဲမယ်လို့ဝန်ကြီးချုပ်အဘကပြီးခဲ့တဲ့နှစ်မေလမှာကြေညာထားပါတယ်။အဲ့ဒီရင်းနှီးမြှုပ်နှံငွေကိုနိုင်ငံတစ်ခုအကြားထောက်ပံ့ငွေအဖြစ်ပေးမှာဖြစ်တယ်လို့အာရှဖွံ့ဖြိုးရေးပိုင် ADB ကနေတင်ပြလဲပေးမှာပါ။ဒီလောက်ရဟာတရုတ်ရဲ့ဩဇာလွှမ်းမိုးမှုတိုးလာတာကိုတံပြန်တဲ့လောက်ရတစ်ခုအဖြစ်ကြဲကြဲပြန့်ပြန့်မြင်ထားကြပါတယ်။တရုတ်နိုင်ငံဟာလွန်ခဲ့တဲ့10နှစ်အတွင်းအာရှတိုက်တဝန်အခြေခံအဆောက်အုံတည်ဆောက်ရေးစီမံကိန်းတွေမှာရင်းနှီးမြှုပ်နှံပြီးသူ့ရဲ့အရှိန်အဟွာကိုအလင်းမြန်တိုးချဲ့လာနေတာပါ။တရုတ်ရဲ့စီမံကိန်းတွေဟာကမ္ဘာ့ဘဏ် ADB နဲ့ဂျပန်တို့လိုနိုင်ငံတကာလူရှင်တွေကသတ်မှတ်ထားတဲ့အရည်အသွေးနဲ့စံနှုန်းတွေကိုမပြည့်မီဘူးလို့ဝေဖန်သူတွေကထောက်ပြပါပါတယ်ခင်ဗျာ။
direct from Washington, the voice of America, VOA.
တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ရှားဖောင်တို့ကြီးညာပေးခဲ့တာပါ။အခုနောက်ဆုံးရထားတဲ့သတင်းဆောင်ပါတွေစက်တိုက်ထုတ်လွှင့်ပေးပါတော့မယ်။အာဆီယံရုရှားထိပ်သီးစည်းဝေးပွဲကိုတက်ရောက်နေတဲ့မြန်မာသမ္မတဦးတင်ကျော်ဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံပြီးနှစ်နိုင်ငံအပြန်အလှန်ဆက်ဆံရေးတိုးတက်ကောင်းမွန်လာဖို့နဲ့စီးပွားရေးနဲ့ယဉ်ကျေးမှုဆိုင်ရာတွေပူးပေါင်းဆောင်ရွက်သွားဖို့ဆွေးနွေးခဲ့ကြပါတယ်။ကိုရီးယားနိုင်ငံကစုံစမ်းမေးမြန်းထားပါတယ်ရှင်
။ရုရှားနိုင်ငံမှာနေရကြကျင်းပနေတဲ့ရုရှားအာဆီယံထိပ်သီးစည်းဝေးပွဲကိုတက်ရောက်နေတဲ့မြန်မာသမ္မတဦးတင်ကျော်ဟာဒီစည်းဝေးပွဲအတွင်းမှာရုရှားသမ္မတဗလာဒီမီယာပူတင်ပါဝင်တခြားဒေသတွင်းနိုင်ငံခေါင်းဆောင်တွေနဲ့လည်းနှစ်နိုင်ငံတီးခြားဆွေးနွေးမှုတွေလုပ်ခဲ့ပါတယ်။ရုရှားမြန်မာနှစ်နိုင်ငံတီးခြားဆွေးနွေးမှုအတွင်းမှာတော့နှစ်ဖက်ခေါင်းဆောင်တွေအဓိကဆွေးနွေးခဲ့တာနဲ့ပတ်သက်ပြီးမြန်မာသမ္မတရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးစော်ထေက VOA ကိုအခုလိုပြောပါတယ်
။ဒီကတော့စစ်တော်ကျွန်တော်တို့ယဉ်ကျေးမှုနဲ့စီးပွားရေးဆိုင်ရာနောက်ရုရှားနိုင်ငံရဲ့ investment တွေဒီမြန်မာနိုင်ငံကိုလာရောက်မြင်းယဉ်ကျေးမှုနဲ့အဲ့ဒါတွေအဓိကအလေးထားပြီးဆွေးနွေးခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာရှိတဲ့ဟိုကျွန်တော်တို့ MNTV ကလည်းရုရှားရဲ့ကလည်းချစ်ဆက်ပြီးတော့ငွေချေးဝယ်ဆောင်မှုလုပ်ငန်းတွေလုံးဆောင်နိုင်ဖို့ now russia ကိုယ်တော်ရေးကိုယ်တော်ရေးပေါ့အဲ့ဒါမြန်မာနိုင်ငံမှာဖွင့်လက်ဖို့ now တစ်ချက်ကကျွန်တော်တို့ russia အဓိကရှင်နယ်နဲ့တဘောတန်းငွေမှာကမ္ဘာအထက်ကျန်းနိုင်ငံစတဲ့အတွက်ဒီမြန်မာနိုင်ငံရဲ့ရှင်နယ်နဲ့တဘောတန်းငွေခံစားရမှာ russia နဲ့ပြန်ပြီးတော့လာပြီးတော့ဒီနည်းနာမှုကိုဆောင်ရွက်ဖို့နောက်နောက်နိုင်ငံကြားလေကြောင်းလိုင်းနဲ့ပြန်ပြီးတော့ဆောင်ရွက်ဖို့အော်ကျွန်တော်တို့ချန်နယ်နဲ့မှာရှိတဲ့အမှန်နဲ့တမလီဆိုင်ုံတွေဒီညကွန်ဒီရုရှားဆက်ကနေပြရဖို့နောက်ကျွန်တော်တို့ကျွန်တော်တို့ဟိုတယ်တူရစင်နောက်ကျင်းချမှုနောက်စစ်ပဆိုင်ရမှာကာဗိုလီကနာမှာပူအောင်ဆိုင်တာဒီကွာဆွေးနွေးတယ်လို့ပြရပါတယ်ဟုတ်
ဒီဆွေးနွေးမှုအတွင်းမှာရုရှားနိုင်ငံအနေနဲ့မြန်မာနိုင်ငံကိုစစ်လက်နက်ပစ္စည်းတွေရောင်းချသွားနိုင်ဖို့မျှော်လင့်တယ်လို့လည်းရုရှားသမ္မတပူတင်ဘက်ကပြောကြားခဲ့ပါတယ်။စစ်ပဆိုင်ရန်ပူးပေါင်းဆောင်ရွက်မှုတွေကိုဘယ်လိုပုံစံမျိုးနဲ့လှုပ်ဆောင်သွားမလဲဆိုတာနဲ့ပတ်သက်ပြီးဦးစော်ထေပြောတာကတော့
အဲ့ဒါကကျွန်တော်တို့လွတ်တော်မှာလည်းတင်လာပြီ။မြန်မာရုရှားဆွေးနွေးဆိုင်ရာပူးပေါင်းဆောင်ရွက်မှုသဘောတူချက်တွေဖြစ်ဖို့ဆိုပြီးတော့ကျွန်တော်တို့အစိုးရအနေနဲ့တင်လာတဲ့ဟာကိုကျွန်တော်ပါလီမန်နဲ့ဆက်ကြည့်ရအောင်။ဒီတော့ကျွန်တော်တို့ကအဲဒီရုရှားနဲ့ဒီမှာနဲ့စီးရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုဆိုတော့ဒီကကဒီမှာပြောရရင်ဒီပညာပေါ့နော်။အဲခုနကပြောတဲ့ကျွန်တော်တို့ပညာရှင်တွေတိကျရှိတယ်။အဲဒါနဲ့ပတ်သက်ပြီးကျွန်တော်တို့စာရင်းစာရမ်းတွေဒီကနေနိုင်ငံရေးမပိုင်းသဘောတူစာရင်းချုပ်ပြီးရတယ်ဆက်သွားမှာအဲ့ဒါကိုစစ်ပွားဖြစ်တော့
ဒါပြရုရှားနိုင်ငံအနေနဲ့မြန်မာနိုင်ငံကိုနည်းပညာအကူအညီပေးသွားဖို့လဲဆွေးနွေးခဲ့ပါတယ်။အရင်နေ့တည်းအတော်ကြာကလေးကရုရှားနိုင်ငံကတက္ကသိုလ်တွေမှာပညာသင်ကြားဖို့အတွက်မြန်မာနိုင်ငံကနေပညာတော်သင်လွှတ်တာတွေအတော်များများရှိခဲ့ပြီးနည်းပညာပိုင်းမှာအဓိကအကူအညီပေးမဲ့အပေါ်မှာတော့ဦးစော်ထေကအခုလိုရှင်းပြပါဗျာ။
Science and Technology သိက္ခာနဲ့နည်းပညာအားဖြင့်အဲ့ခါတွေမှာပတ်သက်ပြီးတော့ဒီပညာသင်ကြားရေးဆက်လုပ်ဖို့တက်နေတဲ့သင်တန်းသားတွေအများကြီးပါပါ။ဆက်မတော့အရင်တော့လည်းသိက္ခာနည်းပညာဝန်ကြီးဌာနကလည်းလွှတ်တာတွေရှိတယ်သမတော်တက်ကြီးမဟုတ်ဘူးနော်။ဒီရက်ဖက်ပညာရှင်တွေလည်းအများကြီးပါပါ
။သမတော်ဦးထင်ကျော်ဟာထိုင်းဝန်ကြီးချုပ်ပရယုတ်ချန်အိုချန်နဲ့လည်းဒီဆွေးနွေးပွဲအတွက်မှာတရားတွေ့ဆုံပြီးတော့ထိုင်းနိုင်ငံမှာရှိတဲ့မြန်မာရွှေပြောင်းအလို့သမားကိစ္စအပါအဝင်နိုင်ငံခြားကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့ဦးစော်ထေကပြောပါတယ
်။နိုင်ငံစီးပွားရေးကုန်သွယ်ရေးယဉ်ကျေးမှုအရေးနဲ့ဆိုင်ကမ်းနေအထူးစီးပွားရေးဇုန်တွေနောက်အထူးသဖြင့်ကတော့ထိုင်းနိုင်ငံမှာရောရှိနေတဲ့ဒီမှာလို့သမားတွေပေါ့သူတို့ပြည်တမရှိပြောင်းလို့တမရရဲ့ social security ပေါ့နော် social security မှာဘာပါဆိုင်မှာ၄ပါမယ်ကျွန်တော်တို့ဟို channel salary ပါဝင်အခွင့်အရေးတွေပါမှာပေါ့အဲ့ဒါကြီးနံပါတ်2ခွင့်အရေးတွေတွင်ရရှိဖို့နိုင်ငံစိုးရတွေပူးပေါင်းဆောင်ရွက်ဖို့နောက်ဒီနိုင်ငံကျွန်တော်တို့လို့တမရရှိရနံပါတ်3ပြီးတော့ပူးပေါင်းဆောင်ရွက်ဖို့ကျွန်တော်တို့သဘောတူစာချုပ်တွေချုပ်ဆောင်မယ်နောက်လို့တမတွေလောက်ကရရှိဖို့အတွက်ဟိုဘက်ဒီဘက်စီကံသမချက်တွေရှိတဲ့သဘောတူညီချက်တွေလုပ်မယ်နောက်နေဆက်ဆက်ကြိုရရသဘောတူညီချက်တွေလုပ်မှာ
ဗီနန်ဝန်ကြီးချုပ်ငွင့်ရှင်ဖတ်နဲ့တော့ကုံသွယ်ရေးနဲ့စီးပွားရေးလုပ်ငန်းတွေမြင့်တင်ဆောင်ဖို့ကိုဆွေးနွေးခဲ့ပြီးစောက်လုပ်ရေးဘန်းဆက်သွယ်ရေးလေကြောင်းဆက်သွယ်ရေးစွမ်းအင်လုပ်ငန်းတွေမှာယင်းနှိမ့်ညွတ်မှုတွေတိုးမြင့်လှုပ်ဆောင်ဖို့အပါအဝင်လေယာစိုက်ပျိုးရေးကဏ္ဍမှာလည်းပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးခဲ့တယ်လို့သူကပြောပါတယ
်အထူးသဖြင့်ပေါ့ဗီနန်ကလေယာစိုက်ပျိုးရေးနဲ့ပတ်သက်ပြီးတော့သူတို့ကအထူးဟိုရှေ့တန်းရောက်နေတယ်ပေါ့နော်ဒေသထဲမှာဆိုရင်အဲအဲလို့ဆိုရင်သူတို့ရဲ့ကျွန်တော်တို့ပြည်နယ်တွေမှာအမေရိကန်ကော်ဖီရုံးမျိုးကောင်းလို့အဲမှာဗီယက်နမ်နဲ့ကျွန်တော်တို့ကအလားတူတဲ့ဗီယက်နမ်မှာအောင်မြင်နေတဲ့ဒီဟာတွေကိုမြန်မာနိုင်ငံအဲ့ဒီရပီဥတုတို့နေရာမျိုးမှာဒီကားတွေမှာစိုက်ကျိုးထုတ်လုပ်မှုတွေပူးပေါင်းဆောင်ရွက်ဖို့အဲအဲ့ဒါတွေလည်းဟိုတော်တော်များများဆွေးနွေးပါ
ရုရှားအစီအံထိပ်သီးအစည်းအဝေးကိုတော့ဆိုချီမြို့မှာမေလ19ရက်နေ့ကနေ20ရက်နေ့ထိနှစ်ရက်ကြာကျင်းပနေတာဖြစ်ပြီးတော့သမရဦးထင်ကျော်ဟာလာမယ့်မေလ22ရက်နေ့မှာမြန်မာနိုင်ငံကိုပြန်လာမှာဖြစ်တယ်လို့သိရပါတယ်ခင်ဗျာ
။ကိုရနိုင်ပြပြခဲ့တာပါရှင်။အခု1982ခုနှစ်မြန်မာနိုင်ငံသားဥပဒေဘက်ကိုအလှည့်ပေးပါမယ်။1982ခုနှစ်မြန်မာနိုင်ငံသားဥပဒေနဲ့အညီနိုင်ငံသားစီစစ်ရေးလုပ်ငန်းကိုဦးစားပေးလုပ်ငန်းတစ်ခုအနေနဲ့ဆောင်ရွက်သွားဖို့စီစဉ်ထားတယ်လို့အလုသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းစွေကပြောပါတယ်။လဝကရဲ့ရက်တရာစီမံချက်မှာဦးစားပေးလုပ်ငန်းတစ်ခုအနေနဲ့ဆောင်ရွက်သွားဖို့ရှိနေတာပါ။နိုင်ငံသားဖြစ်မဖြစ်စီစစ်ရမှာတော့တက်ဆိုင်ရာပြည်နယ်နဲ့တိုင်းဒေသကြီးအစိုးရအဖွဲ့ရဲ့အဓိကဆုံးဖြတ်ချက်နဲ့ပဲဆောင်ရွက်သွားမယ်လို့ပြောပါတယ်။ဒီသတင်းပြည်စုံကို VOA မြန်မာပိုင်းသတင်းတောက်မေခကပေးပို့ထားပါတယ်ရှင်။
တီဇဲ1982ခုနှစ်မြန်မာနိုင်ငံသားဥပဒေနဲ့အညီနိုင်ငံသားစီစီရေးလုပ်ငန်းတွေကိုလှုပ်ဆောင်ပေးဖို့လွှတ်တော်ကိုယ်စားလှယ်အများစုကတင်ပြတောင်းဆိုလာကြပါတယ်။ဒီအဆိုကိုလွှတ်တော်ကနေဆွေးနွေးစဉ်မှာတော့အလုတ္တမလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကပြည်ထောင်စုဝန်ကြီးဦးသိန်းစွေကမှတ်တမ်းအနေနဲ့သာထားရှိပေးဖို့တောင်းဆိုခဲ့ပါတယ်။ဒီလိုတောင်းဆိုရတာကလဝကအနေနဲ့လှုပ်ဆောင်မဲ့ရက်တရာစီမံကိန်းမှာဒီစီစီရေးလုပ်ငန်းကိုဦးစားပေးလုပ်ငန်းတစ်ခုအနေနဲ့လှုပ်ဆောင်သွားမှာဖြစ်တာကြောင့်အခုလိုတောင်းဆိုရတာဖြစ်တယ်လို့ပြည်ထောင်စုဝန်ကြီးဦးသိန်းစွေကပြောဆိုခဲ့ပါတယ်
။ကျွန်တော်တို့အလို့သမားလူမှုကြီးကြပ်ရေးနဲ့ပြည်သူ့ဝန်ကြီးဦးစီးဌာနကလည်းပဲအဲ့ဒီရက်တရာစီမံချက်နဲ့ဆောင်ရွက်မဲ့လုပ်ငန်းများထဲမှာတော်တော်ကိုယ်စားလှယ်တင်ပြသွားတဲ့အဆိုမှာပါရှိတဲ့1982ခုနှစ်မြန်မာနိုင်ငံသားဥပဒေနဲ့အညီမြန်မာနိုင်ငံတစ်ဝန်းလုံးမှာစနစ်ကျစီစစ်ဆောင်ရွက်ရန်ဆိုတဲ့လုပ်ငန်းစဉ်ကိုဦးစားပေးလုပ်ငန်းစဉ်တစ်ခုအဖြစ်စီမံချက်ရေးဆွဲပြီးတော့မှဆောင်ရွက်သွားဖို့စီစဉ်ထားပြီးလည်းဖြစ်ပါတယ
်။ဝန်ကြီးဌာနကလှုပ်ဆောင်မဲ့အသေးစိတ်လုပ်ငန်းအစီအစဉ်ကိုတော့လွှတ်တော်မှဝန်ကြီးကအသေးစိတ်ပြောကြားခဲ့ခြင်းမရှိပါဘူး။ဒီလိုစီစစ်ပေးဖို့ကိုရခိုင်ပြည်နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်စောဝေကလွှတ်တော်မှအစိုးတစ်ခုအနေနဲ့တင်ပြခဲ့တာပါ။တစ်ဖက်နိုင်ငံတွေနဲ့ထိစပ်မှုတွေကြောင့်နိုင်ငံလုံးကြုံရေးအရာစီစစ်ဖို့အရေးတကြီးလိုအပ်နေပြီးဒီအတွက်တိကျစွာစစ်ဆေးပေးဖို့ကချင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေဘက်ကလည်းတောင်းဆိုမှုတွေရှိခဲ့ပါတယ်။ကချင်ပြည်နယ်မှာလည်းတစ်ဖက်နိုင်ငံကလူတွေဝင်ရောက်မှုတွေရှိနေတယ်လို့ကချင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေဘက်ကတင်ပြမှုတွေရှိခဲ့ပါတယ်။ရခိုင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးလှစောကတော့နိုင်ငံသားစီစစ်နိုင်ဖို့လှုပ်ဆောင်ချိန်မှာလှုပ်တဲ့နဲ့လုပ်ငန်းပေါ်အခုလိုအကြံပေးပြောဆိုလိုက်ပါတယ
်အကောင့်ထယ်ပေါ်တဲ့နေရာမှာပျော်ပြောင်းညင်သာဖို့စိတ်ရှည်အပြည့်ပညာပေးဖို့ဥပဒေကိုလေးစားလိုက်နာဖို့လိုပါတယ်နိုင်ငံတကာအသိုင်းအဝိုင်းနိုင်ငံတကာမီဒီယာတွေနိုင်ငံတကာလော်ဘီတွေဝင်မဆွတ်နိုင်အောင်ကျွန်တော်တို့ဘက်ကနိုင်ငံတော်နဲ့ပြင်ဆင်ဖို့လိုပါတယ်နိုင်ငံတကာပံ့ပိုးကူညီမှုတွေရရှိလာအောင်လဲကျွန်တော်တို့မှာလုံနိုင်စွန်းရှိရပါလိမ့်မယ်ဆိုတော့ကျွန်တော်တင်ပြချင်ပါတယ
်ရခိုင်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဥဖေတန်းကလည်းလက်ရှိရခိုင်ပြည်နယ်မှာကြုံတွေ့နေရတဲ့ပတ်သက်ပြီးအခုလိုတင်ပြခဲ့ပါတယ်
ကိုယ်နိုင်ငံသားတွေနေစရာမရှိလို့မြေလို့မြေရိုင်းတွေမှာမရှိမရှိမဲ့တဲပြက်အိမ်ပြက်ကလေးတွေကိုဆောက်ပြီးနေကြတာကိုဥပဒေနဲ့အညီဆိုပြီးတော့မြေလှမ်းဖျက်ဆီးခဲ့တဲ့လောက်ရတဲ့နေရှင်ပြီးဘင်္ဂလီတွေနေထိုင်တဲ့ဒုက္ခတွေစကားတွေကြည့်ရတယ်ကြတော့နိုင်ငံသားစီစီမလုံနိုင်ဘူးဆိုတာအကြောင်းပြချက်ကိုကြားရတော့ရင်းနာနာနဲ့ငိုရမလို့ရေးရမလို့ဖြစ်ပ
ါဒီလိုစီစစ်မှုနဲ့ပတ်သက်ပြီးဒီမိုကရေစီနဲ့လူအခွင့်အရေးပါတီကအတွင်ရင်မှုဥကျော်စိုးအောင်ကတော့အခုလိုသုံးသပ်ပြောဆိုခဲ့ပါတယ
်ဒီဥပဒေလည်းနိုင်ငံတကာစံချိုစံရိတ်နဲ့မတိုင်းဘူးတောင်းဆန်းစစ်ကြတယ်ဒီ2015မတိုင်းခင်ဒီဥပဒေကိုပြင်ဆင်တဲ့စီလူတော်နိုင်ငံတကာကရောပြည်ထောင်စုကနိုင်ငံတကာစံချိုစံရိတ်နဲ့ညီမှာဟုတ်တယ်ဆိုတော့ပြောတာဒီ82 law နဲ့မပြင်ဆင်တဲ့နိုင်ငံတကာစံချိုစံရိတ်နဲ့မတိုင်းရတဲ့ကျွန်တော်တို့ဘက်ကရက်တရစီမံရေးထဲမှာစီစစ်ပြီးတော့အကောင့်တွေဖော်မယ်ဆိုရင်ကျွန်တော်တို့လက်ခံမှာမဟုတ်ဘူးအဲဒီလိုတော့နိုင်ငံသားဥပဒေကိုပြန်ပြင်ဆင်ပြီးတော့အကောင့်တွေဖော်မယ်ဆိုရင်ကျွန်တော်တို့လက်ခံတယ်ပါဒီလိုဆိုတော့တောင်ခွေရဲ့စစ်တမ်းကိုမြင့်မတိုင်ကြီးဒီတောင်နိုင်ငံမှာနိုင်ငံသားစစ်ကြီးကားသူတွေကိုတောင်ခွေရဲ့စစ်တမ်းကိုဥပဒေနဲ့ပြန်လည်ပြီးတော့ဒီကောင်ကိုပြန်အသက်ပေးလို့ဆိုရင်ဥပဒေရနောက်ဆုံးပြန်ရောက်နေတဲ့သဘောရှိနေတယ်အဲ့ဒါကြောင့်ကျွန်တော်လက်မခံနိုင်ပါဘူးခင်ဗျာ
လက်ရှိမှာမြန်မာနိုင်ငံသားဟုတ်မဟုတ်မစစ်ဆေးနိုင်သေးတာကြောင့်ယာယီတက်တေကန်ကထုတ်ပေးထားသူမှာ9သိန်းကျော်ရှိနေပြီးဒီထဲမှာရခိုင်ဒေသတစ်ခုထဲမှာတင်ယာယီတက်တေကန်က4သိန်းကျော်ထုတ်ပေးထားတယ်လို့အစိုးရကထုတ်ပြန်ထားပါတယ်။ဘာကတ်ကိုမှကန်ဆောင်ထားခြင်းမရှိသူတွေလည်းရှိနေတယ်လို့ထောက်ပြမှုတွေရှိနေပြီးလက်ရှိမှာနိုင်ငံတော်လုံခြုံရေးအတွက်စီစစ်ပေးဖို့လွှတ်တော်ကိုယ်စားလှယ်တွေကတောင်းဆိုခဲ့တာဖြစ်ပါတယ်။ဒါပေမဲ့ DSO ကိုဒီကနေ့လွှတ်တော်တွင်မဲခွဲဆုံးဖြတ်ရမှာတော့မှတ်တမ်းအနေနဲ့သာထားရှိဖို့ဆုံးဖြတ်လိုက်ပါတယ်ရှင်။
မေခစုံစမ်းတင်ပြခဲ့တာပါရှင်အခုညပိုင်းထုတ်လွှင့်ချက်အစီအစဉ်တွေကို VOA Internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလဲရေဒီယိုဓာတ်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီဖမ်းယူနိုင်ပါတယ်အခုမြန်မာပြည်တွင်းကအလုသမားရေးရာကိစ္စတွေဘက်ကိုကြည့်ကြရအောင်ပါ မြန်မာနိုင်ငံမှာကျွမ်းကျင်လှုပ်သားရှားပါးမှုကြောင့်လုပ်ငန်းခွင်တွင်လှုပ်သားထိခိုက်မှုတွေလုပ်ငန်းခွင်လေလွတ်မှုတွေများပြားစေတယ်လို့အလုပ်သမားလက်ကျင့်တင်ဒန်းပေးသူတွေကပြောပါတယ်။စောက်လုပ်ရေးလုပ်ငန်းပိုင်းမှာကျွမ်းကျင်လှုပ်သားတွေပိုပြီးမွေးထုတ်ပေးနိုင်မယ်ဆိုရင်လည်းအလုပ်အကန့်အခွင့်အလမ်းတွေပိုကောင်းလာလိမ့်မယ်လို့ဆိုပါတယ်။အသေးစိတ်ကိုတော့မြန်မာမီဒီယာကသတင်းပေးပို့ထားပါတယ်ရှင်
။လက်ရှိမြန်မာနိုင်ငံရဲ့လုပ်ငန်းခွင်တွေမှာတော့လှုပ်သားရှားပါးမှုပြဿနာတွေလှုပ်သားကျွမ်းကျင်မှုပြဿနာတွေအများကြီးကြုံတွေ့နေရပါတယ်။လုပ်ငန်းခွင်ကျွမ်းကျင်မှုမရှိတာကြောင့်ပြဿနာမျိုးစုံတွေ့နေရပြီးအတက်အနေကြုံရတဲ့အခြေအနေလည်းရှိနေပါတယ်။ဆောက်လုပ်ရေးလုပ်ငန်းတွေမှာဆိုရင်တော့ပယံသမားတွေသာပေါင်းများနေပြီးတန်ချီတန်ကွေးလောက်ကန်တဲ့သူတွေဟာခမန်းချေအယောက်တရာမှာ20လောက်သာလောက်ကန်တဲ့အတွက်လှုပ်သားရှားပါးမှုပြဿနာနဲ့ကြုံတွေ့နေရတာဖြစ်ပါတယ်။ဆောက်လုပ်ရေးလုပ်ငန်းတွေမှာအဲ့လိုကျွမ်းကျင်တဲ့တန်ချီတန်ကွေးအလုပ်သမားတွေရှားပါးတဲ့အတွက်ကြောင့်အလုပ်လုပ်ကန်တဲ့အခါကြမ်းချာမှုတွေရှိနေတယ်လို့လည်း contract အုပ်ဖြစ်တဲ့ဦးမောင်မြင့်ကအခုလိုပြောပါတယ
်။ဆောက်လုပ်ရေးလုပ်ငန်းနဲ့ပတ်သက်လို့ကျွမ်းကျင်လုပ်ငန်းရှားပါးတယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီတန်ကြီးတန်ခွေးလိုင်းပေါ့တန်ကြီးတန်ခွေးလိုင်းကကျွမ်းကျင်လုပ်သားနည်းနည်းရှားပါပါတယ်ပယံတို့လက်သမားတို့ဆိုတာတော့တော်တော်များများလေးပေါ်ထွက်လာပါတယ်အဲဒီတန်ကြီးတန်ခွေးပိုင်းလေးကတော့နည်းနည်းအခက်အခဲလေးတွေရှိသူကဘာပြုတ်လို့လဲဆိုတော့တကယ်အဆောက်အဦတွေ heavy တွေချက်မှာတန်ကြီးတန်ခွေးတွေပါလာတဲ့အခါကျတော့အလုတ်လောက်ကင်ရတဲ့လူတွေအဖို့မှာနည်းနည်းအလုတ်လက်မဲ့များတာပေါ့နော်သူတို့ခင်ဗျားဒီမှာဒီအဆောက်အဦတိုက်ကြီးတွေဆောက်တဲ့အခါကျမှဒီတန်ကြီးတန်ခွေးလုတ်ကပေါ်များတာပေါ့ဒါကြောင့်မလို့တန်ကြီးတန်ခွေးအလုတ်ကနည်းနည်းရှားပါတယ်။ဆိုတော့လူတရားမှာ20လောက်ကပဲဒီတန်ကြီးတန်ခွေးကိုလုံတဲ့အကင်နဲ့လူရှိတာပေါ့။ကျန်တာကတော့တပည့်လုပ်ငန်းတွေလုပ်နေကြတာများ
တယ်။ဒါကြောင့်အလုတ်ရှားပါမှုပြဿနာတွေလုတ်သားကျွမ်းကျင်မှုပြဿနာတွေရှော့ချနိုင်မှုအတွက်အစိုးရနဲ့ ADB တို့ပူးပေါင်းပြီးကျွမ်းကျင်မှုအခြေပြုကာလတို့တင်နန်းကိုမေလ9ရက်နေ့ကပထမဆုံးအကြိမ်စတင်ဖွင့်လှစ်ခဲ့ပါတယ်။ကျောင်းဖွင့်ရတဲ့ရွယ်ချက်ကိုတော့ကျောင်းဆရာဦးမြတ်ကအခုလိုပြောပါတယ်။
ဆရာတို့ဒီကျွမ်းကျင်မှုခြေပြုကာလတို့တင်တန်းနေဖွင့်လှစ်ခြင်းအပြင်ဒီနိုင်ငံတော်မှာအလုပ်လက်မဲ့လူကြီးတွေကိုဒါချော့ချဖို့အတွက်ထေချပါတယ်ဒီကကျွမ်းကျင်လူသားတွေမွေးထုတ်ပေးမယ်အဲ့ဒါဆိုဒီမွေးထုတ်ပြီးတဲ့ចောင်းသားတွေကတော့ဒါအပြင်မှာကျွမ်းကျင်လူသားတွေဖြစ်သွားမယ်ဆိုရင်ဒါအလုပ်လက်မဲ့လူကြီးတွေလည်းဒီတင်တန်းကိုတက်ပြီးဆင်းသွားလို့ရှိရင်ဒါချော့ချပြီးဒါဖြစ်သွားမှာပါလောက်ကန်ခွန်လန်းလဲရစွာပေါ်လာမှာအဲဒီလိုသင်တန်းမျိုးတွေအများကြီးဖွင့်မယ်ဆိုရင်ဒါဝင်ပြီးတော့ကောင်းမယ်အလုပ်လက်မဲ့လူကြီးတွေလည်းချော့ချနိုင်မယ်လို့မျှော်လင့်ပါတယ
်ကျွမ်းကျင်မှုအခြေပြုကာလတို့သင်တန်းကိုတော့3လကြာသင်ကြားပေးမှာဖြစ်ပြီးနေပြည်တော်ရန်ကုန်နဲ့မန္တလေးနည်းပညာသင်တန်းကျောင်းတွေမှာဖွင့်လှစ်ထားပါတယ်အဲ့ဒီသင်တန်းကျောင်းမှာဆိုရင်တော့တန်ချီတန်ခွေးလုပ်ငန်းနဲ့အုတ်စီလုပ်ငန်းဆိုပြီးပညာရပ်နှမျိုးသင်ကြားပေးနေတာဖြစ်ပါတယ်သင်တန်းမှာတော့အပတ်စဉ်တစ်ခုကိုသင်တန်းသား12ယောက်ပဲလက်ခံထားပြီးမူလာရအခြေခံအဆင့်ရှိုံနဲ့တက်ရောက်နိုင်မှာဖြစ်ပါတယ်
။အဲဆရာတို့ဒီကသင်တန်းနဲ့ပြီးဆုံးသွားမယ်ဆိုရင်ဒီကလေးတွေကျွမ်းကျင်မှုအခြေပြုသင်တန်းလည်းဆင့်ပြီးသွားတာဖြစ်တဲ့သင်တန်းချင်းစာတီဖီကိတ်တွေရမယ်။ရပြီလို့ရှိရင်ဒီကလေးတွေရှေ့ဆက်ပြီးတော့အလုပ်ကိုင်းနေရရှိဖို့အတွက်ဆရာတို့ဆက်လက်ပြီးတော့စီစဉ်ဆောင်ရွက်သွားမှာ။ဆောင်ရွက်သွားဖို့အခြေအနေရှိပါတယ်ဆရာတို့
။အရင်တုန်းကလုပ်ငန်းလုပ်ကိုင်းတဲ့အခါကျွမ်းကျင်မှုမရှိတာကြောင့်ငွေရရှိမှုလည်းနည်းပါတယ်ဆိုတဲ့အကြောင်းကိုတော့အုတ်စီသင်တန်းတက်နေတဲ့ကိုအောင်ကျော်သူကအခုလိုပြောပါတယ်။
ဒီအုတ်စီတန်တရားရွယ်ရကျွန်တော်ဒီအပြင်မှာလောက်တာဆိုရင်တော့ဘယ်လိုပြောရမလဲစာရီကြီးလက်မှတ်လည်းမရှိဘူး။နောက်ပါတော့ကျွမ်းကျင်တဲ့ဘယ်လိုပြောရမလဲကျွမ်းကျင်တဲ့အလုပ်လဲဘယ်လိုပြောကျွန်တော်တို့မှရနိုင်ဘူးလေ။ပညာမရနိုင်ဘူး။ဒီမှာတက်လိုက်မယ်ဆိုရင်စာရီကြီးလက်မှတ်ရှိမယ်။ကျွမ်းကျင်ရတဲ့တင်ပေးမယ်။ဒီကတော့စာရီကြီးမှလည်းအလုပ်ထဲမှာလည်းဘယ်လိုပြောရမလဲဒီအဆင့်မြင့်ဖို့ပိုရောက်နိုင်ရပေါ့။ဟုတ်။လက်ကဲပိုကောင်းအောင်နိုင်ရပေါ့အဲ့လိုမျိုး။ဟု
တ်။ဒါကြောင့်ဖွံ့ဖြိုးမှုလမ်းကြောင်းပေါ်ကိုတွားနေတဲ့မြန်မာနိုင်ငံအနေနဲ့အရေးကြီးတဲ့ကဏ္ဍတွေကမှအခြေခံအဆောက်ကဏ္ဍအလင်းမြဖွံ့ဖြိုးတိုးတက်ဖို့ဆိုရင်တော့ကျွမ်းကျင်အလုပ်သမားတွေဒီထက်မကလိုအပ်လာမှာဖြစ်တဲ့အတွက်အခုလိုသင်တန်းတွေကတော့အမှန်တကယ်လိုအပ်နေပါတယ်။ကျွန်တော်ကောင်းမြတ်ဖြိုးပါ။မြမခသတင်းအေဂျင်စီကနေ VOE ကိုပေးပို့လိုက်တာပ
ါ။မြန်မာနိုင်ငံရဲ့နိုင်ငံရေးအပြောင်းအလဲကိုနှောက်ယှက်ပိတ်ပင်နေသူတွေ၊လူ့ခွင့်ရေးချိုးဖောက်မှုတွေဆက်ပြီးကျူးလွန်နေသူတွေ၊နောက်ကိုရီးယားနဲ့ CIA ကုန်းတဲ့ဆက်ဆံရေးတိုးမြှင့်ဖို့လှုပ်ကြိုင်နေတဲ့လူပုဂ္ဂိုလ်တွေနဲ့ကုမ္ပဏီတွေကိုပိတ်မှတ်ထားပြီးရေယူပိတ်ဆို့မှုကိုဆက်ပြီးပြတ်ထန်းထားတာဖြစ်တယ်လို့အမေရိကန်ကပြောပါတယ်။အမေရိကန်ကဆက်ချထားတဲ့ဒဏ်ခတ်ရေယူမှုကြောင့်နိုင်ငံပြုပြင်ပြောင်းလဲရေးကိုအထောက်အကူဖြစ်စေမယ်လို့ကျွန်တော်တို့သောတာရှင်တွေယူဆပါသလား။အခုလာမယ့်စနေညဒရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာဒရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOE ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
VOA American တရဲ့ဒါရိုက်လေလိုင်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဒါရိုက်လေလိုင်းဆွေးနွေးကန်အစီအစဉ်တွေမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါတယ်။ email လိပ်စာ bamis@voanews.com ကိုလည်းစာရေးသားဆက်သွယ်နိုင်ပါတယ်ရှင်။အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုနားဆင်ကြရပါဦးမယ်။ဟီမွန်နာတောင်နှန်းဒေသကနီပေါ်နိုင်ငံမှာပြီးခဲ့တဲ့နှစ်ထဲကြုံခဲ့ရတဲ့ငလင်တန်းကြောင့်တန်ချိန်ပေါင်းထောင်နဲ့ချီတဲ့နှင်းတွေရေခဲတွေပြိုကျခဲ့တဲ့အတွက်တောင်တက်သမားတွေလာရဲကြပါမလားဆိုပြီးတော့စိုးရိမ်ခဲ့ကြပါတယ်။ဒါပေမဲ့လည်းဒီနှစ်ရာသီမှာတော့ကမ္ဘာအမြင့်ဆုံးအေဝရက်တောင်ကိုတက်ဖို့တောင်တက်သမားတွေရောက်လာခဲ့ကြပါတယ်။နီပေါ်နိုင်ငံကတောင်တက်လုပ်ငန်းအကြောင်း AP သတင်းဆောင်ပါကိုအခြေခံပြီးကိုအောင်လွင်ဦးကပြောပြပေးပါမယ်ရှင်။
နီပေါ်နိုင်ငံမှာပြီးခဲ့တဲ့နှစ်ကမြင်းကလင်းနဲ့ဒီမတိုင်ခင်တစ်နှစ်ကရေခဲတောင်ပြိုကျမှုတွေစက်တိုက်ဆိုသလိုကြုံခဲ့ရပေမဲ့ဒီနှစ်ရာသီမှာတော့ရာနဲ့ချီရတောင်တသမားတွေထောင်ချီရခီးရန်သွားသူတွေပြန်ရောက်လာခဲ့ကြတာပါ။ဖွံ့ဖြိုးမှုနှိမ့်ချတဲ့နီပေါ်နိုင်ငံအတွက်ဝင်ငွေဒေါ်လာသန်းပေါင်းများစွာယူလာကြတဲ့ခီးသွားတွေရဲ့ရောင်းဆောင်ရွက်ပြင်တဲတွေဟာလည်းအေရက်တောင်ချီစခန်းမှာစီကားနေပါပြီ။နိုင်ငံခြားသားတောင်တသမားတွေအတွက်ဒီနှစ်မှာခွင့်ပြုချက်289ဆောင်ထုတ်ပေးထားပြီးတောင်ထက်ကိုတက်နိုင်မဲ့အခွင့်အလမ်းရမယ်ခွင့်ပြုချက်တစ်ဆောင်ကိုတော့ဒေါ်လာ1,000ပေးရပါတယ်။ပြည်ပေါင်း2000ကုလံကျော်မြင့်တဲ့တောင်တက်ကိုမရောက်ခင်မှာအမြင့်မိုင်းဒေသကပတ်ဝန်းကျင်နဲ့အသားကျအောင်နေထိုင်ရင်တောင်တက်ဖွဲ့တွေတောင်ပေါ်မှာ2လလောက်အချိန်ယူရမှာပါ။အေဝရက်တောင်တက်ကိုနီပေါ်လန်ပြတန်ဆင်းနော်ဂင်းနဲ့နယူးဇီလန်နိုင်ငံသားအက်ဒမန်ဟီလာရီတို့1953ခုနှစ်မှာပထမဆုံးခြေချခဲ့ခြင်းကစလို့တောင်ပေါ်မှာတည်ဆုံသူပေါင်း250ကျော်ရှိပါပြီ။ဒါပေမဲ့လည်းအရင်တွေ့ကြုံတွေသဘောကပ်ပြီးအနေနဲ့နဲ့ရင်ဆိုင်ခဲ့ရတဲ့နီပေါ်နိုင်ငံမှာတောင်တက်သမားတွေဘေးကင်းလုံခြုံစေမဲ့အစီအမံတွေရှိနေပြီလို့လည်းနီပေါ်နိုင်ငံတောင်တက်အသင်းကအန်ချာရင်းကပြောပါတယ
်ဂတဘော့ဆာဟရူမာဘေကို
အရင်နှစ်တွေမှာကြုံခဲ့ရတဲ့ကပ်ဘေးဒုက္ခတွေကသင်ခန်းစာတွေတပုံကြီးရခဲ့ပါတယ်အခုချိန်မှာကျွန်တော်တို့ရဲ့အရေးပေါ်ကယ်ဆယ်ရေးအဖွဲ့တွေဟာလည်းပိုပြီးသတိရှိလာကြသလိုအတွေ့အကြုံလည်းပိုများလာပါတယ
်နီပေါ်နိုင်ငံကရှက်ပါလူမျိုးလမ်းပြ73ရောင်းနဲ့တခြားနီပေါ်လူသမား3ယောက်တည်ဆုံခဲ့တဲ့2014ခုနှစ်အေပြီလကရေခဲတောင်ပြိုကျမှုကြောင့်လမ်းပြနဲ့အထံသမားအလုပ်တွေကိုအဓိကလုပ်ကန်ကြတဲ့ရှက်ပါလူမျိုးတွေကြားမှာထိုးနှက်ချက်တည်းဖြစ်ခဲ့ရတာပါအသက်မသေးရှင်ချင်ရေးခက်ရတဲ့ရှက်ပါလူမျိုးတွေကလည်းအာမခံခန်းစားခွင့်တည်ဆုံသွားသူတွေရဲ့သားသမီးတွေအတွက်ပညာရေးခန်းစားခွင့်အဆရှိရဲ့လုပ်ငန်းဝင်တူတက်ရေးတောင်းဆိုခဲ့ကြတာပါအစိုးရကတော့ရှက်ပါလူမျိုးတွေအတွက်အမေရိကန်ဒေါ်လာ1000ကျော်အထိတန်ဖိုးရှိတဲ့အာမခံကြီးထားပေးဖို့အပါအဝင်တောင်းဆိုချက်အများစုကိုဖြည့်ဆည်းပေးခဲ့ပေမဲ့2014ခုနှစ်တောင်တက်ရာသီကိုတော့ဖျက်ခဲ့ရပါတယ်ရှက်ပါလူမျိုးတွေပြီးခဲ့တဲ့နှစ်ထဲတောင်ချီမှာစခန်းတစ်ခုဖွင့်လှစ်နိုင်ခဲ့ပေမဲ့ငလင်တန်းကြောင့်ရေခဲတောင်တွေပြိုကျရာကလူ19ယောက်သေဆုံးပြီး61ယောက်ဒဏ်ရာရခဲ့တဲ့အဖြစ်နဲ့လည်းကြုံခဲ့ရတာပါတောင်ပေါ်တက်ဖို့ကျိုးတွေလေကားတွေနဲ့လမ်းပေါက်ထားတာတွေအားလုံးပျက်စီးခဲ့ရပြီးရှာပါလူမျိုးတွေကလမ်းကြောင်းအထစ်ပြန်ပေါက်ပေးဖို့ငင်းဆန်ခဲ့တဲ့အတွက်လည်း2015ခုနှစ်တည်းမှာတောင်ထက်ရောက်တက်နိုင်တဲ့သူမရှိခဲ့ပါဘူးကတမနူးမျိုးတော်ကခီးသွွားလုပ်ငန်းရှင်တမ်ပါချာရီကတော့စတက်ဆိုသလိုကပ်ဘေးကြုံခဲ့ရတဲ့အတွက်စိုးရိမ်မှုတွေမပြောင်းနိုင်သေးပဲဖြစ်နေရတယ်လို့ပြောပါတယ
် Last year ကတည်းကကျွန်တော်ညနေနေမှာလိုက
်ပြီးခဲ့တဲ့နှစ်ထဲဖြစ်ခဲ့တာတွေကိုပြန်ပြီးတော့မတွေးချင်တော့ပါဘူးဖြစ်ခဲ့တာတွေကိုပြန်တွေးမိရင်ဝမ်းလဲနေကြောက်လဲကြောက်မိပါတယ်2014မှာတစ်ခါဖြစ်တယ်2015မှာလည်းတစ်ခါဖြစ်တယ်ဒီနေ့လည်းထပ်ဖြစ်အောင်မလားဆိုပြီးလူတွေကကြောက်နေကြပါတယ
်ကပေးရနေချုံခဲ့ရတဲ့လုံခဲ့တဲ့နှစ်အတွင်းမှာတော့အစိုးရကမူဝါဒအပြောင်းလဲတွေလည်းဇက်တိုက်ဆိုလိုလုပ်ခဲ့တာပါပြောင်းလဲရတဲ့မှာတော့တည်ဆုံသူရှက်ပါလူမျိုးတွေအတွက်လူမှုဖူလုံရေးရန်ပုံငွေတရက်ထားရှိဖို့တောင်တက်သမားတွေနဲ့ခီးသွွားတွေယူရက်တောင်ကိုနောက်တစ်ခေါက်ပြန်လာခြင်းအောင်စီယုံမှုတောင်ကြီးကခြေဆိုင်စခန်းတွေမှာတာဝန်ပေးရတာတွေလည်းပါဝင်ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးပြောပြခဲ့တာပါရှင်VOA ကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့တဲ့သောတာရှင်တွေနားဆင်လို့တဲ့တိတ်သချင်းတွေတောင်းယူလို့တဲ့ဆိုရင် email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ telephone နဲ့ဓာတ်ရိုက်ဆက်သွယ်လို့ရင်တော့1-239-382-9554ကိုခေါ်ဆိုနိုင်ပါတယ်။စာတိုက်ကဆက်သွယ်လို့ရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တစ်တာအမှတ် 855 ကိုဆက်သွယ်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့2016ခုနှစ်မေလ20ရက်တောက်ကြနေညပိုင်းအစီအစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုထုတ်လွှင့်ပေးမဲ့10နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အခုညပိုင်းထုတ်လွှင့်ပေးမဲ့သတင်းပတ်ဆင်ကဏ္ဍတွေထဲမှာတော့အမျိုးသမီးကဏ္ဍအမေရိကန်ရဲ့ဘွယ်ပေးဒီရဲ့အခမ်းအနားတွေကျင်းပရာမေလအကြောင်းသုတဆုံလင်းအမေရိကန်တခွေနဲ့တခုအတူသိပ္ပံနဲ့ဤပညာကဏ္ဍမှာတော့
ဗမာပြည်မှာတောင်ကုန်းတွေအများကြီးရှိပါတယ်လေထန်တဲ့နေရာမျိုးရှာပြီးတော့တောင်ကုန်းတွေပေါ်မှာတိုက်ထည့်မယ်ဆိုလို့ဖြစ်ပါတယ်အဲတခုပဲရှိတာ
ဘာဝဝင်းကျင်ကိုမညဉ့်ညမ်းစေပဲထုတ်ယူနိုင်တဲ့လေအားလျှက်စစ်စွမ်းအင်အကြောင်းတဘာဝဝင်းကျင် engineer.aag ရဲ့ပြောပြချက်ကိုနားဆင်နိုင်ပါတယ်ဒီလိုစီစဉ်တွေကမှအခုရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်နယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်မှာမလကကျင်းပခဲ့တဲ့ CSW ခေါ်အမျိုးသမီးများဆိုင်ရာအခြေပြကော်မတီရဲ့နှစ်60ညီလာခံကိုကြားမှဒန်တူအခွင့်ရေးဆောင်ရွက်နေတဲ့ဆိုမီအမျိုးသမီးတရားလွှတ်တော်ရှင်နေဒေါက်ကင်ကမ်ဒင်တက်ရောက်ခဲ့ပါတယ်။ Washington DC ကိုရောက်ခိုက်မှာချင်းပြည်နယ်ကအမျိုးသမီးဒန်တူရေးလှုပ်ရှားမှုနဲ့ပတ်သက်လို့ဒေါ်လာလတ်တန်တွေ့ဆုံမေးမြန်းထားတာကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာတင်ဆက်လိုက်ပါရရှင် You can bend the
အခုပေါ့နော်အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတာဒီကြားမှတ်ဒန်းတူအခွင့်အရေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂမှာဒီနီလာခံတက်ခဲ့တယ်ဆိုတဲ့အခါကျတော့ကျမတို့အနေနဲ့ပေါ့နော်ဒီကနေ့ကြားမှတ်ဒန်းတူအခွင့်အရေးရရှိမှုနဲ့ပတ်သက်ပြီးတော့ဆွေးနွေးတင်ပြချင်ပါတယ
်ဟုတ်ကဲ့ရှင
်ဒီကြားမှတ်ဒန်းတူအခွင့်အရေးရရှိမှုနဲ့ပတ်သက်ပြီးတော့ဒေါက်ကန်ကန်ဒင်းတို့ရဲ့ဒီချင်းပြည်တယ်မှာ
ဟုတ်ကဲ့ရှင်
ဘယ်လိုလှုပ်ရှားမှုတွေရှိပါလဲရှင်
ကျမတို့တည်တည်မြို့မှာတော့ကျမတန်းသူမှုအတွက်ကိုကျမတို့အမျိုးသမီးအဖွဲ့ကွန်ရက်ရှိပါတယ်ချီလန်းတဲ့အမျိုးသမီးကွန်ရက်လို့အမည်ပေးထားပါတယ်ကျမတို့မြို့နယ်မှာကအမျိုးသမီးအဖွဲ့ဆိုလို့ဘာသာရေးမှာအများကြီးရှိတော့ညာလဲကျမတို့ရဲ့ Civil Society Site တော့၎င်းအမျိုးသမီးများရဲ့နိုင်ငံရေးပါဝင်မှုနှုံးမှာလေအဖွဲ့အစည်းမရှိတဲ့အတွက်ကြောင့်မလို့အဲ့ဒါကိုကူစားပြုနိုင်အောင်ဆိုပြီးတော့မှကျမတို့ကချီလန်းတစ်ဆိုပြီးတော့အမည်ပေးထားခြင်းဖြစ်ပါတယ်လို့ကျမတို့ဦးတည်ချက်ကတော့ကျမတို့ဒီမိုကရေစီအတွင်ကူးပြောင်းရေးမှာအတွင်ကူးပြောင်းရေးကာလနဲ့အညီကျမတို့ရဲ့ယဉ်ကျေးမှုအပိုင်းတွေကျမတို့ရဲ့ရိုးရာဓလေ့အပိုင်းတွေကိုခက်နဲ့လျုံနေစွာသွာလာနိုင်အောင်ကျမတို့ရဲ့ဆေးရူးဆွဲထားတဲ့ဓလေ့များကိုခက်နဲ့လျုံနေစွာပြုပြင်ဖို့ကိုအဓိကထားပြီးကျမတို့ဆောင်ရွက်သွားဖို့ရှိပါတယ
်ဟုတ်ကဲ့ဆိုတော့ပြောရဲရှီယူဇွေအယူစာဒီပေါ့နော
်ဟုတ်ကဲ့ရှင်
အဲ့ဒါဒီကိုပြုပြင်ပြောင်းလဲဖို့ရည်ရွယ်တယ်ဆိုတော့
ဟုတ်ကဲ့ရှင်
ဒီချင်းလူဖွဲ့စည်းမှာစောစောကပြုပြင်ပြောင်းလဲဖို့လိုအပ်တဲ့ရှီယူဇွေအယူစာတွေကဘာပါဒီလဲအမျိုးသမီးတွေပေါ်မှာရောဘယ်လိုသွားပြီးတော့နှိမ့်နာမှုတွေရှိတယ်လို့ယူဆပါတယ်ရှင
်ကျမတို့ဒီရိုးရံမှာပထမဆုံးကတော့ကျမတို့ရဲ့ဖိုးပွားပိုင်အမွေကိုအမျိုးသမီးများမရရှိပါဘူးဒီအပြင်ကျမတို့မိဘတွေရဲ့လက်ထပ်ပွားပစ္စည်းတောင်မှကျမတို့အမျိုးသမီးများကအမွေမရခဲ့ပါဘူးဒီအပြင်ကျမဒုတိယအနေနဲ့ပြောချင်တာကတော့အိမ်ထောင်သက်အမျိုးသမီးများရဲ့အခန်းကဏ္ဍမှာတကယ်လို့များအမျိုးသားတည်ဆုံးတဲ့အချိန်မှာအဲ့သူတို့ရဲ့လင်မယားကသားသမီးမမွေးဖွားခဲ့ဘူးဒီအပြင်သားမမွေးဘဲနဲ့အမျိုးသမီးသာမွေးဖွားမယ်ဆိုရင်တောင်မှအမျိုးသားတည်ဆုံးတဲ့နေ့မှာအဲ့ဒီအမျိုးသမီးကကိုယ့်ရဲ့မိဘအိမ်ကိုပြန်သွားရတဲ့အနေအထားရှိပါတယ်ဒီအပြင်ကျမတို့ရဲ့ဒီရိုးရာတန်အဝိုင်းမှာအမွေကိစ္စနဲ့ပတ်သက်ပြီးတော့သားမမွေးဘူးဆိုရင်အမျိုးသမီးများကိုဒီကနေ့အထိအမွေစက္ကန့်ခွင့်လုံးဝမရရှိခဲ့ကြသေးပါဘူ
းအမျိုးသမီးတွေအိမ်တောင်ပြုတဲ့နေရာမှာရော
ဟုတ်ကဲ့
ကိုပိုင်ဆုံးဖြတ်ပိုင်ခွင့်ကဘယ်လောက်ရှိပါလဲရှင
်ကျမတို့ရဲ့ရိုးရာဒလိထဲမှာကိုရဲ့အမရဲ့အိမ်ထောင်ပေါ့ကျမတို့ရဲ့ခဲကိုသူတို့ရဲ့လင်မယားလက်ထပ်တဲ့နေရာမှာတကယ်လို့များကိုရဲ့အမဆုံးသွားလို့ရှိရင်ကိုခဲအိုကိုကုညီမကပြန်ယူရမယ့်အနေအထားမျိုးရှိပါတယ်။ဒါကတော့ပိုးတစ်ချိန်ကလေးကအခုချိန်အထိပေါ့နော်။ဒါကတော့တကယ်တမ်းပြောရရင်တော့တကယ်ရိုးရာဒလိဆေးရိုးဆွဲအနေအထားမျိုးပဲရှိတယ်။အဲ့ဒီကိုနိုင်ကကုခဲအိုကိုယူမဲ့နေရာမှာက ိုကိုတိုင်အမျိုးသမီးကိုနိုင်ကဆုံးဖြတ်ပိုင်ခွင့်ညင်းပိုင်ခွင့်လုတ်ပိုင်ခွင့်အမျိုးသမီးအခန်းကဏ္ဍမှာမရှိသေးပါဘူးဆိုတာလည်းပြောပြချင်ပါတယ
်ဆိုလိုတာကတော့ဒီချင်းလူအဖွဲ့စည်းရဲ့ထုံတန်း delay ကဆိုလို့ရှိရင်အမျိုးသမီးတွေအပေါ်ပေါ့နော်စောစောကတော့ကန့်ကန့်တည်းရှင်းပြသလိုခွဲခြားဆက်ဆံဒါဒီအများကြီးရှိနေတဲ့သဘောပေါ့
ဟုတ်ကဲ့ပါရှင
်အဲ့လိုရှိနေတဲ့အခါမှာအခုလိုတော့ကန့်ကန့်တည်းကလည်းလွတ်တော်ရှိနေဆိုတဲ့အခါကျတော့ဒီရှူးယူးစွဲယူဆတွေကိုပေါ့နော်ပြုပြင်ပြောင်းလဲပြီးတော့ဒီတရားဝင်ပေါ့နော်ကိုချင်းလူအဖွဲ့အစည်းမှာအမျိုးသမီးတွေဒန်းတူအခွင့်အရေးရရှိမှုအတွေ့ဘယ်လိုဆောင်ရွက်နေပါလဲရှင်အခုအဖွဲ့အစည်းခြေလန်းတစ်ဆိုတဲ့အဖွဲ့အစည်းကလည်းဖွဲ့ထားပြီဆိုတော့
ကျမတို့ကအဲ့ဒီခြေလန်းတစ်အဖွဲ့ရနေပြီးတော့ကျမတို့အဲ့ဒီအမျိုးသမီးအဖွဲ့ဝင်များကိုကျမတို့ကရိုးရာဒလိကအခုလက်ရှိကျမတို့ကြင့်သုံးနေတဲ့ကျမတို့ရဲ့လိုင်းနာနေတဲ့ကျမတို့ရက်တည်ရတဲ့အနေအထားဒီကျမတို့ရဲ့ဒီစာအုပ်မူအရမသွားပဲလူအရသွားနေပါတယ်ဆိုတာကိုကျမသင်သန်းပေးပြီးတော့ကိုဒီအသင်ယူနေပါတယ်အဲ့ဒီပြင်မှာကျမတို့ရဲ့ဒီဒလိရိုးရာမှာကတော့ဒီကိုရဲ့မျိုးနယ်တိုင်းမှာရဲ့ကိုရဲ့မျိုးနွယ်စုအလိုက်ရှိပါတယ်အဲ့ဒီမျိုးနွယ်စုအလိုက်ပေါ်မှာတော့မှတမျိုးနွယ်နဲ့တမျိုးနွယ်ကအယူဆချင်းမတူတဲ့အတွက်ကြောင့်မလို့အဲ့ဒီတမျိုးနွယ်စုနဲ့မတူတဲ့အရာတွေကိုတူတဲ့အရာတွေပူးပေါင်းပြီးတော့မှခက်နဲ့မလျော်ညီတဲ့ဟာတွေကိုပြုပြင်ကြရအောင်ဆိုတဲ့အသိပညာပေးရဲ့တူးနဲ့တူးဆွေးနွေးတိုင်ပင်တဲ့အဆင့်ထိတော့ရောက်ရှိနေကြပါပြီ
အဲ့တော့တိုင်ပင်ဆွေးနွေးတဲ့အဆင့်ထိရောက်ပြီဆိုတဲ့ခါကျတော့နောက်တစ်ဆင့်ကပေါ့နော်ချင်းပြည်နယ်မှာပေါ့နော်ဥပဒေတွေပြဋ္ဌာန်းပြီးတဲ့ခါကျတော့ဓာရီကိုတည်ဝင်လိုက်နာဆောင်ရွက်ဖို့အဆင့်ကတော့ကြံနေသေးတာပေါ့
ဟုတ်ကဲ့ပါရှင
်အဲ့လိုကြိုးပမ်းမဲ့ခြေလမ်းကရောဘယ်လိုအခြေအနေရှိပါလဲရှင
်အခုအဲ့ဒီကနေပြီးတော့ကျမတို့ရလာတဲ့ဒေတာတွေအားလုံးကိုကျမတို့ရဲ့ချင်းပြည်နယ်လွှတ်တော်မှာတင်ပြမယ်။အဲ့ချင်းပြည်နယ်လွှတ်တော်ကတဆင့်ကျမတို့မှာလိုက်နာကျင့်သုံးနေတဲ့ချင်းအုပ်ပဒေရှိပါတယ်။အဲ့ဒီချင်းအုပ်ပဒေထဲမှာကျမတို့ရဲ့အမွေစက်ခံခွင့်နဲ့ဒေါ်လကောင်ကျမတို့ရဲ့ထိမ်းများလက်ထက်ချင်းအမျိုးသမီးအခန်းကဏ္ဍများကိုကျမတို့အဲ့ဒီချင်းလန်းတဲ့အမျိုးသမီးအဖွဲ့ကနေပြီးတော့အစိုးတင်သွင်းပြီးတော့မှဒီလွှတ်တော်ကိုတင်ပြမယ်လွှတ်တော်ကနေပြီးတော့ပြီးထောင်စုလွှတ်တော်ကနေပြီးတော့ပြတ်ထန်းနိုင်ဖို့အဆင့်ထိကျမတို့ဆက်လက်ဆောင်ရွက်သွားမှာဖြစ်ပါတယ
်အခုလိုမျိုးပေါ့နော်ဒီရှေးရွှေဆွဲအယူအဆတွေရဲ့လွှမ်းမိုးမှုကိုကျော်လွှမ်းနိုင်ဖို့ကကျမတို့ကုခေမြင်ရတာကတော့ဒီအမျိုးသမီးတွေအနေနဲ့ကိုခြေတော့ပေါ်ကိုရက်တည်နိုင်ဖို့ကအရေးကြီးတယ
်
အထူးသဖြင့်ပညာတတ်ဖို့စီးပွားရေးအင်အားတောင့်တင်းဖို့နော်နောက်ပြီးတော့ကိုပိုင်ဆုံးဖြတ်ချက်ချနိုင်အောင်လို့ကိုပေါ်ယုံကြည်စိတ်ချမှုရှိဖို့ပေါ့နော် confidence ရှိဖို့လိုအပ်တယ်ဆိုတဲ့အခါကျတော့အခုလောလောဆယ်အခြေအနေမှာပေါ့နော
်ဟုတ်ကဲ
့ချင်းပြည်နယ်မှာအမျိုးသမီးတွေရဲ့ရေဘူးရအခြေအနေကဘယ်လိုရှိပါလဲရှင်ပညာရေးအခြေအနေ၊ကျန်းမာရေးအခြေအနေ၊လူမှုစီးပွားရေးအခြေအနေပေါ့နော
်။လူမှုနေထိုင်မှုကတော့ဟိုကျွန်မအမြင်ကတော့တော်တော်လေးကိုအဆင့်နှိမ့်ပါသေးတယ်လို့ဆိုလို့ချင်ပါတယ်။ပညာရေးပိုင်းမှာတော့အမျိုးသမီးတော်များများကတော့ဆယ်တန်းကိုကျော်လွှားနိုင်မှုနှုန်းကနည်းတယ်။နည်းတဲ့ပြင်ကျွန်မတို့ရဲ့ဒီဆင်းရဲမွေးတည်မှုလို့ပဲဆိုရပါလိမ့်မယ်။မိဘရဲ့ဝင်ဝင်တစ်ခုတည်းနဲ့ဖြစ်တဲ့အတွက်ကြောင့်မလို့ဒီကနေ့အထိအမျိုးသမီးများကျွန်မတို့ဆယ်တန်းအောင်တော်ညာလဲပညာရေးကိုဆက်သက်နိုင်တဲ့အခွင့်အလန်းကရှိတော်ညာလဲကျွန်မတို့ရဲ့ဝင်ဝင်မိသားစုရဲ့ဝင်ဝင်ကြောင့်မလို့မတက်နိုင်သေးတဲ့အခြေအနေအတိုင်းအတာထိပဲရှိပါသေးတယ်လို့
ဟိုနောက်တစ်ခုကပေါ့နော်ဆိုဆိုကတော်ကန့်ခန့်တင်းပြောသလိုဒီရှိရွေးရဲ့အယူအဆတွေပြုပြင်ပြောင်းလဲဖို့ဆိုတဲ့အခါမှာ
ဒီ
အဆင့်ဆင့်ပေါ့နော်ဥပဒေပြုပြီးအပိုင်းပါအထည်သွားမယ်ဆိုလို့ရှိရင
်ဟုတ်ကဲ့ရှင
်အမျိုးသမီးတွေဟိုအောင်မြင်ဖို့အလွယ်ဆုံးနည်းကတော့အမျိုးသမီးတွေအနေနဲ့ဒီဆုံးဖြတ်ပိုင်ခွင့်ရှိတဲ့နေရာဒီမှာရှိဖို့လိုအပ်တယ်လို့ကျွန်မယူဆပါတယ်အ
ဲ့တော့
ချင်းပြည်နယ်မှာရောပေါ့နော်အုတ်ချွေးရေးပိုင်းမှာဒီလွတ်တော်ပိုင်းမှာရောအမျိုးသမီးတွေပါဝင်တဲ့အခန်းကဏ္ဍကဘယ်လောက်ရှိပါလဲရှင်
အခန်းကဏ္ဍကတော့အရန်နေသေးတယ်အခုလွတ်တော်ချင်းပြည်နယ်မှာဒီမနှစ်တုန်း2015မှာလဲအမျိုးသမီးတူဦးပဲပေါ့နော်အခုလဲထန်တလာကအမျိုးသမီးတူဦးပဲပေါ့ကျမတို့ရဲ့နိုင်ငံရေးမှာအမျိုးသမီးများကအလွန်ကိုအားနေသေးတယ်အဲ့ဒီအားနေတဲ့အပေါ်မှာရောကျမတို့ဘလောက်အထိသွားနိုင်မလဲဆိုတာကလဲကျမတို့အများကြီးစူးစမ်းရအောင်မယ်လို့ယူဆပါတယ်
တော့ 刚看电路也哦，亲友也嘛啵喏。
好开心。
嘛大伯呀，出游自家里的，这个棚里里面是咩味吧啦？哎，你苗子咪苗子的，去年呢八代比较啵喏。
今嘛路嘛是是慢慢咪咪的苦罗西啦啵喏，是去啊比山啊牛山呢，哎哩阿弟白家罗，阿妹高人，阿妹高呢啵。阿妹讲言，都没有龙讲嘞，说嘞，苏鲁人皮白嘞咯。
苏鲁那个，
阿妹无双木讲言，哦，他都没讲嘞啵。
到了那段时间，电视频道没有这么看那个，苦了到家里伢白妈得讨论 baby， 偏来讨论这个罗生意们那白妈拿钱来买嘞，阿苦都打算嘞，美国都开个拿钱在下把没。美拉玛美国比方说，对江东面面也设定内工商金批批，被不会被阿的看哪里金巴里西巴嘞？印第安那边的富翁有吗？阿特丹江昂个对个低价工具为金巴比嘞交，过往昂阿的特林巴也都打算嘞美国市场批，正式被打完了先。
今年的这边劳动啊，印第安那边的富裕嘛，不的，特丹比的交纳这个工具外流比了，就那低啊吧嘞。国家征收个啊，的特丹交纳这个内多少面面，你给增加比给了之后，哎，工具外流交也先不要比完了。
上大了，三年老些的，就那拿数据来了，就那 program 啊，农业的那趟东湖那天啊，啥子开的可怜的鱼外的，工农啊了，哎啦，都罗呗，说了，确个的时候，三年老些就那三年嘛搞物业给不了啵嘞。就是东南亚的那边，库森的那边，到处都来了，你知道不？小家伙的林安的老女人，小家伙的山的山木，你给的可以的，知道不？
第一，平常一炒股票，事情我不留啥定的那边。
就那嘞，这个都嘛，哦 ，political science 呢，就那 internal 话的，就那的发问嘛 ，community 招募的，所有招募就那 internal 问录音呢，而且嘛，哦，就那对啦，密码可以的，哦，单笔没带来的，知道不？就那密码里呢，对上玻璃嘛，密码呢，哦，江西啊呢。阿龙啊，我推送我考虑了我的看嘛，就那标牌啦，我哩没有的可怜啊，兄弟，你心里嘛咯，这他们变这样嘛，我哩我来嘛没路，我哩，哎，没有的，就那伢一种个呀，这个啦，我哩，就那大的，就那大的呢，有的就偏的呢，就那都罗可怜的阿龙考虑了，就那我们唱东宫的三妈，我哩，阿哩嘛，就那古代嘛，就那没有的咪，就那也阿哩 Red Cross， 我哩，阿哩啊，莫兰迪啊，你要东要给，那就那切斯卡路耶阿拉苏比，就那沙丁比达，我哩。
啊，古特丹比多嘞，江南江南嘞，我本来那老天比给阿嘞。
起码叫做三年，三年两年这样的卡叫做。啊，古三年你交来钱嘛，你可以的呀。哦，比多比不，比方说毛泽东都不。啊，你欧苏啊，叫做西里龙啊，欧苏不，叫做巴文莫嘞，西里龙啊出来的欧苏子咯。叫做西里龙啊嘞，每嘞，哦 ，first generation 罗哩，啊，六七年阿罗哩。啊，叫做 first generation 密码可以的，巴米斯高啦，那汤斯超尼莫哩，啊 ，recession 莫哩。就那阿路，那么特别要留意到个哩。哎，你比如讲，那么就那路三分钟嘛咯，哦 ，preschool readiness 保边，哦，可怜的哦，讲哦，生生皮也保边，哎，比如讲哩呢，阿啦，母就讲生生皮是嘞，遇见嘞，身边嘞，那朋友咯 ，new immigrant 来做嘞，这 program 保边，那他们超困难嘛，就那路哦 ，state university 有标完了 ，IBAW 个哩 ，Indiana University， Purdue University， 法文有标喏，阿哩嘛就那那么标完了个哩，那么标喏阿哩嘛。就那路不如考了是咯，哦，印尼那边呢，水表去恰度面，今年以半步进龙岩目标，哎，哎哎，南美呢就那到小白，对面大库那趟十三零十哦，那趟哦上啊一百啦十点的嘛，就那对南送对南比亚不哩。
交纳率也今年也前年有低下不哦，第一多点的这交纳呢不如七十差完了。
就那对那路 one on one 目标，可以掉呢，谁掉呢？啊，你个怎样啦不哩？哦，这路 line 是要努力，但是还要 English 还要对班要共同努力，就那路哦，路阿的尼亚嘛撇啊，然后就那话嘞，教呢，确实他的看见了，这路也哦，路阿的下流，就那那些那些 report 努力，哎 ，report 看见了是嘛要努力，可能也来就拉皮的哩，尾巴的路就那马来的哩，这里这里来嘛就那马来的，这路尾巴的拉皮的，哎，然后起皮了就那路啊，哦，教嘛，都都也啊啦，路阿的尼亚贝尼亚来说，就那阿老起皮路阿的尼亚我听。中华 BB 店啊，哦，啊，路那边在那个哎，啥子那些地方咯？就那三马吧，路啊，哦，三马吧嘛，就那我们南屋里，所以三马吧 intensive 那边店哦，哎啦，在那边龙龙特别在旁边。
啊，我特登 BB 就说，哎，你江东江那里，可能啊，高丽是大部分是真西大部。
အများကြီးပဲအင်ဂျင်နီယာယူမဲ့လူလည်းရှိတယ်ဟိုဆေးပညာနဲ့ဟိုနတ်စမာလုပ်မဲ့လူလည်းရှိတယ်ဟိုကဟိုဟိုစောက်လို့ရေးပေါ့လေအင်ဂျင်နီယာနေအဲ့ဒီအပိုင်းတွေလည်းရှိတယ်ရှိတော့လေ political science ရှိတော့လေ business ပေါ့လေတက္ကသိုလ်တွေကွဲကြတယ်ပြတက္ကသိုလ်ကဒီဒီအင်ဂျင်နီယာတစ်ခွင်မှရှိတယ်တက္ကသိုလ်ပေါင်းများဆိုတော့တို့ကဟိုအကုန်လုံးပြန်သွားတာပေါ့လေဘလူးမီတန်ရောက်တဲ့ကောင်ရောက်တယ်ကျွန်တော်တို့ဟို IUPUI ကိုရောက်တဲ့လူကရောက်ကျွန်တော်တို့ဟိုအိန္ဒိယဖော်ဝင်းအိန္ဒိယ University Group ပဒူး University ရောက်တဲ့လူကရောက် IB test ကိုရောက်တဲ့လူကရောက်နောက်တစ်ခါဟို private တက္ကသိုလ်တွေပေါ့လေဟို Grace College တို့ Manchester ပေါ့လေအဲ့ဒီတက္ကသိုလ်တွေရောက်တဲ့လူတွေရောက်တယ်ဗျာအကုန်လုံးကကျွန်တော်ဒီမှာတက်တဲ့ကလေးအကုန်လုံးကြောင်းချင်းပြီးတော့တက္ကသိုလ်မှာလက်ခံဟိုဝင်ခွင့်ရပြီးတဲ့လူတွေကြီးပဲအကုန်လုံးကလေ
ကြောင်းပြီးရင်ရောမြန်မာပြည်ကိုပြန်ပြီးတော့တခုခုလုပ်မယ်ဆိုတာမျိုးရည်ရွယ်ထားတာမျိုးကိုရောသိရပါလား
ဒီ interview မှာရောသတင်းစာ interview တွေမှာသူတို့ပြောကြတယ်အဲသူတို့ foundation ပြန်ထောင်မယ်လူလည်းရှိမယ်နောက်တစ်ခါမြန်မာနိုင်ငံပြန်ပြီးတော့ခုနစေပညာဆိုရယ်စေပညာပေါ့လေအင်ညာဆိုရယ်အင်ညာပေါ့လေ engineer ဆိုရယ်ဟာလာအင်ညာဆောက်လို့ရေလုပ်ငန်းတွေရောဟိုကျောင်းစာတင်မဲ့လူရောဟို foundation ပြန်ထောင်ပြီးတော့လုပ်မဲ့လူရောမြန်မာနိုင်ငံကိုသူတို့ဘလို့အကျိုးပြုမယ်ဆိုတာကိုသူတို့ဒီမှာကြားရတယ်ဗျ၄-၆ယောက်မကဘူးနောက်ပြီးတော့ဒီကလေးတွေကဒီနိုင်ငံအတွက်တင်မဟုတ်ဘဲနဲ့တစ်ကမ္ဘာလုံးမှာရှိတဲ့ကြာရနေရမှာလူသားတွေအတွက်ဟိုအကျိုးပြုတဲ့လူတွေဖြစ်အောင်မိဘအနေနဲ့တော်တင်ဆုံးမပေးကြဘူးဒေါ်စုကိုရံလည်း message ပို့ထားတယ်2017မှာသူ video ပို့ရင်းတယ်လေကျွန်တော်တို့ဂျီကိုနောက်မိဘတွေကလည်းပြအဲ့ဟို protective season ပေါ့ဗျာဟိုလောကကြီးကိုအချိုးပြုတဲ့လူတွေဖြစ်လာအောင်ဟိုနောက်ပြီးတော့သူတို့ရဲ့ရိုးရာ delay ဟိုယဉ်ကျေးမှုမမေ့အောင်တော်တင်ဆုံးမကြဘူးအဲ့ဒါကိုသူပြောသွားတယ်ဗျာ
ဟုတ်ကဲ့ပါကိုကျော်သိန်းဆိုရင်အခုလို့ပြပြပေးတာကျေးဇူးပါဗျာအခုတစ်ဆက်တည်းမေးချင်တာကတော့ဒီ season မှာပါဝင်တဲ့ဆက်ချီတာပါဘာကြောင့်ဒီပညာရေးထောက်ကူပြုတင်ကြားတဲ့ season မှာပါဝင်ခဲ့ရလဲဆိုတာကိုအရင်ဆုံးပြပြပြပါလား
အတမ်းတော့စစလာခြင်း like ပမာပြီးသားနေတယ်ဆိုတာတရားနဲ့တရားအကုန်လုံးသိကြတယ်အဲ့ဒီမှာပြီးတော့တမ်းတော့အဲ့ဒီဘာလဲ west room မှာတနေတော့သူတို့အဲ့ဒီမှာကျောင်းသားတွေအဲ့ဒီအပတ်မဲ့ပါပဲစတင်ပြီးတယ်လေအဲ့လည်းမိဘတွေကအဲ့မှာပဲတက်တင်ခိုင်းတယ်အဲ့ဒါအဲ့ဘက်မှာတက်တင်လိုက်တာ
ဒီမကြသေးခင်ရပိုင်းတွေအတွင်းတုန်းကတော့ဒီအဆီဇန်မှာပါခဲ့တဲ့သူတွေကိုခေါ်ပြီးတော့ပေါ့နော်ဟိုဂုံပြူပွဲလေးလုပ်ပေးတာပေါ့ဆိုတော့ဟိုအထက်တန်းကျောင်းပြီးသွားတဲ့ဟိုအနေနဲ့ဂုံပြူပွဲလုပ်ပေးတာပေါ့ဆိုတော့ဆက်ကြည့်တာရောအခုကဟိုအထက်တန်းကျောင်းပြီးသွားပြီလား
ဟုတ်ကဲ့တမီးကဒီတနေ့မှအထက်တန်းကျောင်းပြီးမယ်6လပဲ၄ရက်နေဆိုရင်ဘွေယူပွဲရှိတယ်လေ
ဟိုပညာရေးအဆီဇန်မှာပါခဲ့တဲ့အတွက်ကောကို့အတွက်ဘလောက်အထောက်အကူဖြစ်ခဲ့လဲ
အဲ့တော့အဲ့ဒီအဆီဇန်မှာတမီးတော့အင်္ဂလိပ်စာရယ်လည်းသင်ခဲ့ပေးတယ်ပြီးတော့အဲ့လိုမျိုးlike english at the cool you know melon la wo le kes ko na le mo lu de a da tu a sin pya be de le da ba ho a ba le so da ko
a the tan chang pi twa lo shin ko college ma ba set pi lo tem le
temi a biomed engineering lo pi da pi da set da ma win da de le
ai biomed engineering chang de ne shin pya ba la
ko ko ma le a tu pi si de lo da le a lo myo lat de ro ba ro le နာရတယ်အဲ့လိုမျိုးမရှိတဲ့ဟာတွေကိုယ်ကပြန်လုပ်ပြီးတော့အဲ့လိုမျိုးသူတို့ထည့်ပေးတာလေ
စာကြီးတာတို့ကမြန်မာပြည်ကနေပြီးတော့လာတာပေါ့လေဆိုတဲ့အခါကျတော့ကိုယ်တိုင်းပြည်နဲ့ပတ်သက်ပြီးတော့တခုခုပြန်လုပ်ပေးမယ်ဆိုတဲ့ရည်ရွယ်ချက်မျိုးတို့ဘာလို့စဉ်းစားထားတာမျိုးရှိလား
နေဆက်မှာတွားပြီးတော့တပြက်ကူညီချင်တယ်လေအဲ့လိုမျိုးကလေးတွေမပြေစုံတဲ့ကလေးတွေကိုလည်းမပြေစုံတဲ့ကလေးတွေကိုတကယ်ချင်းကြီးအကလုံးကအဲ့ဒီ line တလားအဲ့ဒီပါလေ biomed engineering တိုင်းနဲ့သွားချင်တယ်ဆိုတော့ပြီးတော့သူကကလုံးကလည်းဗမာပြည်ရနေလာတယ်အဲ့ဒါနဲ့တမျိုးတငယ်ချင်းတွေစုပြီးတော့အဲ့ဒီမှာသွားပြီးတော့တပြန်စေကန်းလေးပါလေဖွင့်ပြီးတော့တပြန်ဝိုင်းကူမှု
ဟုတ်ပါပြီကောင်းပါပြီစာချီတာကြီးဆိုတော့ဟိုပါပဲပြောအခုလိုမျိုးစာချီတာရဲ့ရည်ရွယ်ချက်ကလည်းကောင်းပါတယ်ဆိုတော့ဒီရည်ရွယ်ချက်တွေအကောင့်ထဲပေါ်နိုင်ပါစေလို့လည်းဒီအဆီဇန်ကနေဆူတောင်းနေဒီအဆီဇန်လေးကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်နော်
ကိုအောင်စီစဉ်တင်ဆက်ပေးနေတဲ့သုတဆောင်လင်အမေရိကန်တခွင်ကိုအခုလိုတောက်ကြနေညမှာအစ်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အင်္ဂါမနေ့ပိုင်းမှာနားဆင်နိုင်ကြပါလိမ့်ရှင်အခုနောက်ဆုံးနားဆင်ကြရမယ့်သိပ္ပံနဲ့ဤပညာစီစဉ်ကိုတော့ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ပေးထားပါလိမ့်ရှင
်ဒီတစ်ပတ်တော့ကဘာပေါ်မှာတဘာဝဝင်းကျင်ညဉ့်ဉန်းမှုကိုနှေးပါစေတဲ့ပြည့်မြဲစွန့်ရင်တစ်ခုဖြစ်တဲ့လေစွန့်အသုံးလျှက်စစ်ထုတ်တဲ့အကြောင်းတဘာဝဝင်းကျင်အင်ဂျင်နီယာဒေါ်အေးဂျီကပြောပြပေးမှာပ
ါလေစွန့်အင်ကိုလူတွေကအရင်ဆုံးကလည်းသုံးခဲ့ပြီးပါပြီလေဟာချီတွေသုံးပြီးတော့ရေစုပ်တဲ့ဆက်တွေလုပ်ကြတယ်နောက်ပြီးတော့တီးနှံတွေချိတ်ခွဲတဲ့ဆက်တွေလည်းလေနဲ့သုံးပြီးလုပ်ကြတယ်လေဒီလိုပုံစံနဲ့အခုခေတ်တင်မှာတော့လျှက်စစ်ထုတ်ဖို့စဉ်းစားလာကြတာပေါ့နော
်ဟုတ်လေကနေပြီးတော့လျှက်စစ်ရအောင်လို့ပေါ့နော်ဘယ်ပစ္စည်းတွေသုံးပြီးတော့ဘယ်လိုလုပ်ရလဲနည်းနည်းပြောပြပေးပါ
ဟုတ်ကဲ့
ဒီနေ့ပတ်သက်ပြီးလေးအားလျက်ဆက်ထုတ်မယ်ဆိုရင်ပထမဆုံးကနေရာရွေးရပါတယ်ရွေးတဲ့နေရာမှာဒါပိုင်ဆက်ကြီးတွေကိုတက်ရပါတယ်ဒါပိုင်ဆက်ဆိုတာတခြားမဟုတ်ပါဘူးသူမှာဒလက်အတန်ကြီး၃ခုပါပါတယ်ဒီကတိုက်တဲ့ခါမှာအဲ့အတန်ကြီးတွေကလဲပါတယ်အဲ့အတန်ကြီး၃ခုနဲ့ဝင်ရိုးတစ်ခုဆက်ထားပါတယ်အဲ့ဝင်ရိုးကနေသူကဆွမ်းအင်ကိုပြောင်းဖို့ပါအဲ့ဝင်ရိုးကနေပြည့်စစ်ထုတ်ပေးတဲ့ generator လို့ခေါ်တဲ့ပြည့်စစ်ထုတ်အားပေးတဲ့ဆက်ကိုလှည့်ပါတယ်အဲ့လှည့်တဲ့ခါမှာဆွမ်းအင်ရပါတယ်ဒီလိုနည်းနဲ့ဆွမ်းအင်ကိုထုတ်ပါတယ်နောက်ပြီးတော့လေဒီလိုတာပိုင်းတစ်ခုနဲ့မပြီးပါဘူးတာပိုင်းတွေကိုတန်းစီပြီးထားကြတာပေါ့နော
်ဥပမာလေးတွေနဲ့ပြောပြပေးပါပထမဆုံးဒီမြေပြင်ပေါ်မှာပေါ့နော်မြေပြင်ပေါ်မှာကုန်းပေါ်မှာထုတ်တဲ့ဥပမာလေးနည်းနည်းပြောပြပေးပါဟု
တ်ကဲ့ကုန်းပြင်ပေါ်မှာထုတ်နေတဲ့ဥပမာဆိုရင်အများကြီးရှုပ်တာတရုတ်နိုင်ငံကလည်းထုတ်တယ်အမေရိကန်နိုင်ငံလည်းထုတ်တယ်အခုအမေရိကန်နိုင်ငံမှာဆိုရင်ကျမတို့နေတဲ့ Texas ပြည်နယ်ကဆိုလို့ရှိရင်ထုတ်လို့မှုဆိုအားမှာသူကအမတန်မြင့်မားပါတယ်ဒီတိုင်းဒီလိုအထိုင်းအတန်းနဲ့ကြည့်မယ်ဆိုလို့ရှိရင် Texas ပြည်နယ်ရဲ့အနောက်ဘက်ပိုင်းမှာဆိုလို့ရှိရင်ကမ္ဘာအကြီးဆုံးလေနဲ့သုံးပြီးတော့ရက်စထားထုတ်တဲ့နေရာကြီးရှိပါတယ်ဧကတသိန်းရှိတဲ့နေရာမှာစောက်ထားပါပါတယ်အဲ့ဒီမှာဒါပိုင်းနေပေါ့နော်ဒါပိုင်းဆက်ကြီးကြီး629ဆက်ရှိပါတယ်အဲ့ဒါပိုင်းဆက်တွေကကုမ္ပဏီတွေအမျိုးမျိုးရှိရပါဥပမာ Mitsubishi ကလည်းဒါပိုင်းလည်းပါတယ် GE ကုမ္ပဏီကဒါပိုင်းလည်းပါတယ်စီမံကုမ္ပဏီကပါဒါပိုင်းလည်းပါပါတယ်သူတို့ရဲ့အမြင့်ကပေ350ကနေ475ကုန်တိမြင့်ပါတယ်ဒါပိုင်းတစ်ခုနဲ့တစ်ခုကလည်းပေ900လောက်กว่าပါတယ်အဲ့ဒါဘယ်နှမှာလောက်ထားလဲဆိုလို့ရှိရင် walking site တဲ့ channel မြေတွေပေါ်မှာပေါ့နော်အဲ့ရပိုင်းရှင်300လောက်နဲ့ညှိပြီးတော့ပြန်ငှားပြီးတော့ဆောက်ထားတာဖြစ်ပါတယ်။သူကနေဆိုတကယ်လို့စွမ်းအားအပြည့်မှာဆိုလို့ရှိရင်981မီဂါဝတ်လောက်ရှိတဲ့ပါဝါကိုရနိုင်ပါတယ်။အဲ့ပါဝါကအိမ်ပေါင်း2သိန်းနဲ့3000လောက်ကိုလျှက်စတာအားပြီးလို့ရပါတယ်။ Brosco Wind Complex ကိုခေါ်ပါတယ်။သူတို့2009ကနေစပြီးဆောက်တော့ပြီးသွားပါပြီ။အခုလည်းပတ်နေပါတယ်။လျှက်စတာအားထုတ်ပြီးလို့ရှိရင်ဒီလျှက်စပြန်ပြီးတဲ့ကွန်ရက်ထဲကိုပြန်ထည့်ရတယ်လေ။အခုအဲ့လိုကွန်ရက်တွေလည်းအခုဆောက်ပြီးသွားပါပြီ။အဲ့အတွက်10 billion လောက်ကို
ဒီလေးဆွမ်းအင်နဲ့လျှက်စထုတ်တာကိုကန်ယွန်းရန်ဒေတာတွေမှာဘယ်လိုထုတ်လဲပြောပြပေးပါ
ဒီမှာကျတော့စိတ်ဝင်စားဖို့ကောင်းတာဒဲမတ်ပြီးနေပါဒဲမတ်ပြီးကတိတိလေးပါသူကကျတော့လွန်ခဲ့တဲ့ဆယ်စုနှစ်စုနှစ်လောက်ထဲကဆက်ပြီးတော့သူတို့ကဒီလေးကနေတအားထုတ်တဲ့မှာသူကရှေ့ဆောင်နေတဲ့ဘက်ကရောက်နေတယ်1980လောက်မှာသူတို့တိုင်းပြည်ကပြားခိုင်နှုန်း90လောက်ကရေနံကိုနိုင်ငံခြားကတင်သွင်းရပါတယ်ဒါပေမဲ့အဲ့တင်သွင်းတဲ့ဟာတွေက90နှစ်ခုထက်မှာနည်းနည်းဖြတ်ခါတော့သူတို့မှာတော်တော်ဆွမ်းအင်ရဒုက္ခရောက်တော့သူတို့ကဟာဒါဆွမ်းလို့မဖြစ်ဘူးငါတို့ဆွမ်းအင်တွေကိုငါတို့ဖန်ကုန်တော့ပဲအားကိုးနိုင်အောင်လုပ်ရမယ်ဒီအားသုံးတာပိုင်းကြီးတွေစောက်ထားပါတယ်အဲ့တာပိုင်းကြီးကဆိုလို့ရှိရင်အခုဆိုရင်ကိုပန်ဟေဂန်မြို့နားမှာ Baltic ပင်လယ်ထဲမှာရှိပါတယ်ဒါပေမဲ့ပင်လယ်ဆိုရင်တအားကြီးတော့ဝေးတာမဟုတ်ပါဘူးကန်းနဲ့ပဲเนาะသူက10ခိုင်လောက်ပဲဝေးပါတယ်တရားလေးနဲ့သွားပါတယ်အဲ့ဒီမှာတာပိုင်းကြီး3ခုရှိပါတယ်အဲ့3ခုကပေ900လောက်မြင့်ပါတယ်သူတို့မှာဒလေကြီးတစ်ခုတစ်ခုကအတန်20လောက်လေးတယ်အဲ့တာပိုင်းတစ်ခုက 3.6 MW ထုတ်ပါတယ်အဲ့ဒါ NG 3000လောက်ကိုပေးနိုင်လို့ဖြစ်ပါတယ်အစားတော့ကတော့မြေကြီးပေါ်မှာပဲသူတို့တာပိုင်းစောင့်လို့ပဲဒါပေမဲ့ဒဲမတ်ပြည်ကတိတိလေးဆိုတော့ဇနီးယားမရှိဘူးဆိုရင်ကြီးတဲ့ရောက်သွားတာပါဒဲမတ်ကခုဆိုရင်သူ့တိုင်းမှာလိုအပ်တဲ့3ပုံတစ်ပုံလောက်ကိုပေးနိုင်နေပြီနောက်ထပ်လည်းတစ်ပတ်လောက်ပေးနိုင်တဲ့အထိဖြစ်တော့မယ်လို့ပြောပါတယ်
ဒီလေယာဉ်လျှက်စစ်သုံးတာအတွက်ကောင်းကျိုးဆိုးကျိုးတွေကိုပြောပြပေးပ
ါကောင်းကျိုးလည်းရှိပါတယ်နည်းနည်းဆိုးကျိုးလည်းနည်းနည်းရှိတယ်ကောင်းကျိုးထပ်ပြီးတယ်ဆိုတော့တိချက်ကသူ့ကိုထုတ်တဲ့ခါမှာသူကလောင်စားပြီးမသုံးရအောင်အဲ့ဒါအရင်ကောင်းကျိုးဖြစ်ပါတယ်ကာဗွန်ဖရီးလို့ခေါ်ပါတယ်ကာဗွန်မရှိဘူးပေါ့နော်နောက်ပြီးတော့လေသမားရာသမားတွေနဲ့စိုက်ပျိုးရေးသမားတွေနဲ့ဆိုသူတို့ချင်းချင်းပေါ့နော်ဟိုဘက်ကထုတ်တာလည်းထုတ်ပြီးတော့သူတို့အောက်မှာလည်းစိုက်ပျိုးလို့ရတာရှိတယ်အဲ့ဒါလည်းသဟဆတာဖြစ်နေပါတယ်အဲ့ဒါအမှန်တန်ကောင်းနေပါတယ်နင်းနေလေးပဲပြောစရာရှိတာကကောင်းကင်မှာပြန်နေတဲ့ငှက်တီးပေါ့နော်ဒီတာပိုင်းကြီးရဲ့လဲတဲ့ခါမှာတကယ်လို့ဟိုပျောက်ွယ်လို့ရှိနေတဲ့ငှက်မျိုးစိတ်တွေပါလေရှိလို့ရှိရင်သူတို့ကဒီတာပိုင်းရဲ့ဒီပန်ကာလိုလက်တံနဲ့ဝင်သွားပြီးသူတို့တေးသွားတာဖြစ်တတ်ပါလေဒီမှာဆိုလို့ရှိရင်ခေါင်းပြောင်နေတဲ့သိန်းငှက်တို့နော်ရှူရောင်သိန်းငှက်တွေပါလေကိုဆိုလို့ရှိရင်တေးသွားလို့ရှိရင်ဒါပြဿနာရှိရဲ့ဒါပေမဲ့လည်းအခုဆိုရင်ဒီ Washington State ကနေပြီးတော့ Professor တယောက်ကနေတင်ချာနီအီယာတာပိုင်းဒလက်တွေနဲ့ငှက်တွေနဲ့တိုက်နိုင်မဲ့နှုံကဘယ်လောက်ရှိတယ်လဲဆိုသူတို့တွက်ပြီးပါပြီအဲ့ဒီဟာကိုတွက်လိုက်ခြင်းအပြင်တာပိုင်းတွေကိုဘယ်နှမှာထားရမယ်ဘယ်လိုထားရမယ်ဆိုသူတို့ရှောင်းလို့ရတယ်ပေါ့အဲ့ဒါကတော့သဘာဝပတ်ဝန်းကျင်ပတ်သက်ပြီးတော့တည်ထားရမယ့်ဟာတစ်ခုပါပေါ့နော်ဒါပေမဲ့သဘာဝပတ်ဝန်းကျင်ကြီးကောင်းတာနေရတော့လုံးဝကဘာကြီးပုံနေမှုမဖြစ်ဘူးရှိပြီးသားစွမ်းအင်တွေပဲတုံးနေတယ် ဆိုတော့ရတယ်အခုဆိုလို့ရှိရင်လည်းမှန်မှန်လေးပေးနိုင်နေတယ်ပေါ့နော
်မြန်မာနိုင်ငံအတွက်ဘယ်နေရာမျိုးတွေမှာဒီလေယာလျှက်စစ်ကိုထုတ်လို့အဆင်ပြေမယ်လို့ထင်ပါလဲ
သူကတုံးလို့ရတာတုံးနေတာရှိတယ်တောင်ထိပ်ပေါ်တွေမှာတုံးလို့ရတယ်မြေပြတ်နေမှာတုံးလို့ရတယ်ဒါပြီးတော့ကမ်းရိုးတန်းနေမှာတုံးလို့ရတယ်အဲ့လိုဒေသတွေဆိုရင်တုံးလို့ရတယ်နောက်တစ်ချက်ကဗမာပြည်နဲ့ကောင်းတာဆိုမှာတက်ဆစ်ဆိုလို့ရှိရင်ဝါဆိုင်ခင်းနေမှာခြံသမားတွေရှိရသူကနေအောင်ငားလိုက်ငားလိုက်တော့ဝင်းတာပိန်လည်းထားလို့လည်းရတယ်ဝါသမားတွေကလည်းအိမ်သားရှောင်ပြီးသူတို့အလုံးမပြတ်ဘူးသူတို့အလုံးအကြီးကြီးပေါ်လုံနေလို့ရတယ်
အော်ဟုတ်ဒါမျိုးစဉ်းစားဖို့နော
်ဗမာပြည်မှာဆိုအဲ့လိုမျိုးဖြစ်နိုင်နေဆိုရင်နှစ်ခုပေါ့နော်ဟိုတဟဆတာဖြစ်တယ်ပေါ့နော်ဆိုလို့ရှိရင်ဗမာပြည်မှာကန်ယိုရာမှာဆိုလို့ရှိရင်လည်းအဝေးသွားစရာမလိုဒန်မတ်ဆိုလို့ရှိရင်စေကိုင်းလောက်ပဲပင်လယ်ထဲကိုထွက်လိုက်တာလေဆိုအဲ့မျိုးဗမာပြည်မှာလည်းလုပ်လို့ရတယ်ပေါ့နော
်ဟုတ်ပြ
ီနောက်တစ်ခါဗမာပြည်မှာတောင်ကုန်းတွေအများကြီးရှိပါတယ်ဟိုရှမ်းပြည်လိုနေရာမျိုးပေါ့နော်လေထန်တဲ့နေရာမျိုးရှာပြီးတော့တောင်ကုန်းတွေပေါ်မှာတိုက်ထည့်မယ်ဆိုလို့ဖြစ်ပါတယ်အဲတခုပဲရှိတာပေါ့ဗမာပြည်နဲ့လုပ်မယ်ဆိုလို့ရှိရင်တော့ဒီမြက်တီရဲ့ကျဆားတဲ့နေရာကိုနည်းနည်းကြည့်ပြီးတော့ဘလို့ဘလို့တာပိုင်းတွေဒီကိုဝင်းတာပိုင်းတွေကိုဒီအားရစစ်ထုတ်တဲ့တာပိုင်းတွေကိုဘယ်နာမှထားရမယ်ဆိုတော့နည်းနည်းကြည့်ဖို့လိုပါတယ်။လောက်ဖို့ကတော့အထူးသဖြင့်ကတော့ဒီအားရစကနေလျှက်စစ်ထုတ်တာတဲ့ကုမ္ပဏီကြီးတွေရှိပါတယ်။သူတို့နဲ့ဆက်သွယ်ပြီးတော့သူတို့ကတဆင့်ပေါ့နော်။ဤပညာတွေယူပြီးတော့အသေးစားဘလို့ထုတ်မလဲ။နောက်တစ်ချက်ကလည်းတက်ဆိုတွေမှာသူတို့သူတေသနာပြုနေတဲ့အလူရင်းအများကြီးရှိပါတယ်။သူတေသနာလုပ်ငန်းတွေနဲ့ပေါင်းပြီးတော့အစမ်းလေးပေါ့နော်။ဒီလိုထုတ်ချင်ပါလေဆိုလို့ရှိရင်လည်းဒါမျိုးကဒီအသေးစားမျိုးလေးကဖြစ်နိုင်ပါလေ
တဘာဝဝင်းကျင်အင်ဂျင်နီယာဒေါ်အေးကြီးရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်
သိပ္ပံနဲ့ဤပညာစီစဉ်ကိုတောက်ကြနေညနဲ့စနေမနက်ပိုင်းတွင်မှပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင် VOA ကနေထုတ်လွှင့်ပေးနေတဲ့သတင်းပတ်စင်ကဏ္ဍတွေကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာအသံနဲ့တကွနှာစင်နိုင်ကြပါတယ်မနက်ဖြန်စနေနေ့မနက်ပိုင်းစီစဉ်တွေမှာတော့အခုညပိုင်းမှာနှာစင်ခဲ့ကြရတဲ့အမျိုးသမီးနဲ့သိပ္ပံနဲ့ဤပညာကဏ္ဍတွေကိုပဲပြန်ပြီးတော့နှာစင်ကြရမှာပါလိုင်းဒိုမီတာ24 32နဲ့40တို့ကနေဖန်ယူနှာစင်နိုင်ပါတယ်ရှင်ခုတောက်ကြနေညပိုင်းအစီအစဉ်ဆုံးမသက်ခင်မှာနိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုကျော်ကျော်သိန်းချညာပေးပါအောင်မယ်ရှင်
။ပြတ်ကျသွားတဲ့ Egypt Air လေကြောင်းလိုင်းခီးစဉ်အမှတ် 104 ခီးတည်တင်လေယာဉ်ကအပျက်စီးအပိုင်းဆောက်တွေကိုမြေထဲပင်လယ်ထဲမှာတွေ့ရပြီလို့ Egypt နိုင်ငံကပြောပါတယ်။ခီးတည်တွေရဲ့ပစ္စည်းတွေနဲ့လေယာဉ်ပျက်စီးအပိုင်းဆောက်တွေရေထဲမျောနေတာကိုတွေ့ရပြီလို့ Egypt ကြီးတဲ့ပြောခွင့်ရဘူမူဂျုတ်မိုဟာမက်ဆမ်မီယာကသူ့ရဲ့ Facebook မှာဒီကနေ့တင်ထားတဲ့ထုတ်ပြန်ချက်မှာပြောထားတာပါ။ခန္ဓာကိုယ်အစိပ်ပိုင်းတစ်ခုထိုင်ကုန်တစ်လုံးနဲ့ခရီးဆောင်လက်ဆွဲအိတ်တွေကိုရီဒါမြင်ကွင်းကနေလေရင်ပျောက်သွားတဲ့နေရာရဲ့တောင်ပွင့်မလတ်မကန့်မှာအီဂျစ်အာဏာပိုင်တွေတွေ့ထားပြီးလို့ဂရိတာဝန်ရှိသူတွေကအေသင်မျိုးတော်မှာပြောပါရတယ်။2014ခုနှစ်ကဂျီဘော့ကမျိုးလေးမှာဘူဂိုဟာရမ်စစ်သွေးကြော်တွေကနေပြန်ပြီးဆွဲသွားတဲ့မင်းကလေးတွေကဒုတိယမြောက်မင်းကလေးကိုကယ်တင်လိုက်တယ်ဆိုတော့နိုင်ဂျီးရီးယားစစ်ဖက်ရဲ့အပြောကိုတက်ကြွလှုပ်ရှားသူတွေကပြန်ပြီးတော့ငြင်းချက်ထုတ်နေပါရတယ်။ဆရာလူကာဆိုတဲ့မင်းကလေးကိုဘော်နိုပြည်နယ်ဒမ်ဘိုဝါဒေသကနေဂျာတာဘရီနီကကယ်တင်ခဲ့တယ်လို့နိုင်ဂျီးရီးယားစစ်ဖက်ကဒီကနေ့ပြောတာပါ။အဲ့ဒီမင်းကလေးဟာဂျီဘော့အစိုးရအလေတန်းကျောင်းကနေစစ်သွေးကြော်တွေဖမ်းသွားတယ်190တယောက်တည်းကတယောက်ဖြစ်တယ်လို့ဆိုရပါဒါပေမဲ့လည်းဖမ်းသွားတဲ့ထဲမှာလူကာဆိုတဲ့နာမည်နဲ့မင်းကလေးနှစ်ယောက်ပါပြီးအခုဆရာလူကာဟာအဲ့နှစ်ယောက်ထဲကမဟုတ်ဘူးလို့မင်းကလေးတွေကိုကယ်တင်ရေးတက်ကြွလှုပ်ရှားတဲ့အဖွဲ့တစ်ခုရဲ့ဥက္ကဋ္ဌက VOA ကိုပြောပါတယ်အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုအပေါ်ယုံကြည်မှုမရှိတော့တဲ့အတွက်ယာရူကနေနှုတ်ထွက်တော့မယ်လို့အစ္စရေးကာကွယ်ရေးဝန်ကြီးမိုရှေယာလွန်ကဒီကနေ့ကြေညာပါတယ်ယာလွန်နေရာကိုအစားထိုးခံထားဖို့ရှိတယ်ဆိုတဲ့သတင်းတွေမကြာသေးခင်ကထွက်ထားပြီးတဲ့နောက်အခုလိုကြေညာတာပါမကြာသေးခင်ကဖြစ်ထွန်းမှုတွေမှာသူ့ရဲ့လှုပ်ဆောင်မှုတွေနဲ့သူ့အပေါ်မှာကျွန်တော်ရဲ့ယုံကြည်မှုညှော်နေလာတာကြောင့်အစိုးရဖွဲ့နယ်လွှတ်တော်ကနေနှုတ်ထွက်ပြီးနိုင်ငံရေးကနေခိတ္တအားယူမယ်လို့ဒီကနေ့မနေ့မှာပဲဝန်ကြီးချုပ်ကိုကျွန်တော်ပြောလိုက်ပါပြီဆိုပြီး Twitter မှာရလုံးကရေးထားပါတယ်။ Israel Palestine ပြည်ပခအဆုံးသတ်ရေးဆွေးနွေးပွဲပြန်ဆောက်ဖို့ကိစ္စဟာနောက်လာကြရင်ပြည်ထောင်နိုင်ငံပါတီမျိုးတော်မှကျင်းပမယ့်အစည်းအဝေးမှာအဓိကဆွေးနွေးမယ့်အကြောင်းအရာဖြစ်ပါလိမ့်မယ်။ဇွန်လ3ရက်နေ့ကျင်းပမယ့်အဲ့ဒီအစည်းအဝေးကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီတောတက်ပါမယ်။နှစ်ဖက်လိုအပ်ချက်တွေကိုရစီမယ်။ဒေသရင်းလိုအပ်ချက်တွေရစီမယ်။ငင်းချင်းနဲ့တည်ငြိမ်ရစီမယ်။ Israel Palestine အစိုးမှလုပ်နိုင်မလားဆိုတာကိုဒီအစည်းအဝေးကနေစမ်းစစ်မယ်လို့ဝန်ကြီးကယ်ရီကပြောနိုင်ပါပြောပါတယ်ခင်ဗျာ
။2016ခုနှစ်မေလ20ရက်တောက်ကြနေညပိုင်းနောက်ဆုံးရနိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါ။ဒီညအစည်းအဝေးထုတ်လုပ်ရမှုကကိုအောင်အောင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။မနေ့ဖတ်စနေနေ့မနက်ဖြန်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့ကနေဖမ်းယူနိုင်နိုင်ကြပါတယ် VOE ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်ရှင်သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.